Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တိုင်းရဲ့2021ခုနှစ်ဩဂတ်လ28ရက်စနေနေ့ညချမ်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်နေပါပြီရှင် VOA American တိုင်းရဲ့ Radio အသံလွှင့်အစီအစဉ်လေးကိုရုပ်သံနဲ့ပါထုတ်လွှင့်ပေးနေပါတယ်ကလိုင်းဒိုမီတာ31 32နဲ့58တို့ကနေတိုက်ရိုက်နားဆင်နိုင်တဲ့အပြင် VOA ရဲ့မြန်မာပိုင်း website နဲ့ Facebook စာမျက်နှာတွေမှာလည်းကြည့်ရှုနားဆင်နိုင်ပါတယ်ဒီညအတွက်အစီအစဉ်မူကတော့ကျွန်မခင်ပြူထွေးပါရှင
်မင်္ဂလာညချမ်းပါရှင်ဒီကနေ့ညဖက်သတင်းတွေကိုတော့ကိုကြွကြောသိန်းနဲ့ကျွန်မနှောင်လောင်တင်ပြသွားမှာပါအာဖဂန်နစ္စတန်နိုင်ငံထဲကကဘူးလေစိတ်တိုက်ခတ်မှုဖြစ်ပြီး48နာရီအတွင်း IS အစွန်ရောက်အုပ်စုတစ်ခုကိုပြစ်မှတ်ထားပြီးတော့ American စစ်တပ်ကအဝေးထိန် drone ယာဉ်နဲ့တိုက်ခတ်ခဲ့ပါတယ်တရုတ်နဲ့တိုင်ဝမ်ကြားရေပြင်မှာအမေရိကန်ရစ်တပ်တင်မော်ဒဇင်းနဲ့ကမ်းခြေဆောင်ဖြတ်တင်မော်ဒဇင်းတို့ခုံမုံသွားတဲ့အပေါ်တရုတ်ကာကွယ်ဝန်ကြီးဌာနကကန့်ကွက်ပြောဆိုပါရယ်ကိုဗစ်တရားလိုက်နဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံတော်ကပြည်ခဲ့တဲ့24နှစ်အတွင်းယောဂါပိုးသွေးသူ2900ကျော်ရှိပြီးတော့သေဆုံးသူက109ယောက်ရှိပါတယ်ဒီလိုသတင်းတွေကြားမှာပါရှင
်ဟုတ်ကဲ့ပါရှင်ဒီလိုနောက်ဆုံးရသတင်းတွေအပြင်တပတ်တာသတင်းစုစည်းချက်ကိုလည်းနောက်ပိုင်းမှာတင်ဆက်ပေးဖို့ရှိပါတယ်အမေရိကန်ပြည်ထောင်စုမှာတော့ K-drama ကိုရီးယားဇာတ်လမ်းတွေခေတ်စားနေပါတယ
် Hope so
Lo que puedo hacer a mi puta persona. Por cuidado, Jaco.
Cocho, Jaco. Cocho, Jaco.
အမေရိကန်ပြည်ထောင်စုမှာကိုရီးယားဒရမာဇာတ်လမ်းတွဲတွေဘလောက်တောင်ခေတ်စားနေသလဲဆိုတာမကြခင်မှာအပြည့်အစုံကိုတင်ဆက်ပေးဖို့ရှိပါတယ်။နောက်စနေညတိုင်းမှာပုံမှန်တင်ဆက်ပေးနေတဲ့ဒုအသံအစီအစဉ်မြန်မာနိုင်ငံလူ့ခွင့်ရေးချိုးဖောက်မှုအခြေအနေနိုင်ငံတကာတရားရုံး ICC မှာတရားစီရင်နိုင်မဲ့အလားအလာစနေနေ့စကားဝိုင်းကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါတယ်။အခုကတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုကျော်ကျော်သိန်းတို့ကပြောပြပေးပါမယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံထဲက IS အစွန်ရောက်အုပ်စုတစ်ခုကိုပြစ်မှတ်ချပြီးတော့အမေရိကန်စစ်တပ်ကအဝေးထိန် drone ယာဉ်နဲ့တိုက်ခိုက်ခဲ့တာကြောင့်အာဖဂန်ကဘူးလေစိတ်တိုက်ခိုက်မှုကိုစီစဉ်ခဲ့သူလို့ယုံကြည်ရတဲ့လူတစ်ယောက်သိဆုံးခဲ့ပါတယ်။ကြာလပတေးနေ့ကကဘူးလေစိတ်ဘုံခွဲတိုက်ခိုက်မှုမှာသူပါဝင်ပတ်သက်မှုရှိသလားဆိုတာကတော့ချက်ချင်းမသိရသေးပါဘူး။လေစိတ်တိုက်ခိုက်မှုဖြစ်ပြီးတော့48နာရီအတွင်းမှာပဲအမေရိကန်စစ်တပ်ကအဝေးထိန် drone ယာဉ်နဲ့လေကြောင်းကနေတိုက်ခိုက်ခဲ့တာပါ။လုံခြုံရေးချိန်ချမှုတွေရှိနေတဲ့အတွက်ဆိုပြီးလေစိတ်ဝင်ပေါက်လေခုအနီးရောက်နေတဲ့အမေရိကန်နိုင်ငံသားတွေအဲ့ဒီနေရာကချက်ချင်းထွက်ခွာသွားကြဖို့အမေရိကန်နိုင်ငံခြားရေးဌာနအင်တာနက်စာမျက်နှာမှာတင်ထားတဲ့အမေရိကန်တန်ယုံရဲ့ကြေညာထဲမှာတိုက်တွန်းထားပါတယ်။ဒီအချိန်မှာအမေရိကန်ပြည်ဝင်ခွင့်အထူးဗီဇာရထားသူတွေကိုခေါ်ထုတ်နိုင်ဖို့ခက်ခဲနေပေမဲ့အမေရိကန်မှာအမြဲတမ်းနေထိုင်ခွင့်ရထားသူတွေနဲ့အမေရိကန်နိုင်ငံသားတွေအပါအဝင်တန်ယုံဝန်ထမ်းတွေကိုကဲတုတ်ဖို့ဆက်ပြီးကြိုးစားနေပါတယ်လို့လည်းနိုင်ငံခြားရေးဌာနအရာရှိတယောက်ကကဘူးမြို့ဟာမစ်ဂါဇိုင်းနိုင်ငံတကာလက်စိတ်ကနေ VOA ကိုပြောဆိုခဲ့ပါတယ်။ကြာလပတေးနေ့ကအသေးခံဘုံခွဲတိုက်ခတ်မှုဟာကနဦးယုံကြည်ထားသလိုမျိုးဘုံနှလုံးကွဲတာမဟုတ်ပဲနဲ့လူတစ်ယောက်ကပဲဘုံခွဲတိုက်ခတ်ခဲ့တာဖြစ်တယ်လို့လည်းအမေရိကန်စစ်သက်ဗိုလ်ချုပ်ကြီးဟန့်ခ်တေလာကတောက်ကြားနေမှာပြောပါတယ်။
တရုတ်နဲ့တိုင်ဝမ်ကြားရေပြင်မှာအမေရိကန်ရေတပ်တင်မော်ဒဇင်းနဲ့ကမ်းခြေဆောင်ဖြတ်တောက်ရေတင်မော်ဒဇင်းတို့ခုံမောင်းသွားတဲ့ပေါ်တရုတ်ကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ကန့်ကွက်ပြောဆိုပါတယ်ဒီကြားအုပ်ချုပ်နေတဲ့တိုင်ဝမ်ကျွန်းကိုသူပိုင်အဖြစ်တရုတ်ကကြေညာထားတာပါဒါဟာရန်စားတဲ့လုပ်ရဖြစ်ပြီးမိုင်းတရာအကျယ်ရှိတဲ့တိုင်ဝမ်ရေလက်ချအေဂျင့်တည်နေရေးအတွက်အမေရိကန်ဟာအကြီးမားဆုံးချိန်ချောက်မှုဖြစ်ပြီးလူငုံရေးဆိုင်ရာဘေးရန်တွေကြောက်အောင်လုပ်သူဖြစ်တယ်ဆိုတာပြနေတယ်လို့တရုတ်ကာကွယ်ရေးဌာန website မှာတင်ထားတဲ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်မိမိတို့အခိုင်အမာကန့်ကွက်ပြီးအပြင်းအထန်ပြစ်တင်ရှုတ်ချတယ်လို့ထုတ်ပြန်ချက်ကဆိုပါတယ်အမေရိကန်ပယ်ထင်းဒုံးကျည်တင်ဖြတ်တင်ပေါ် USS Kit နဲ့ကမ်းခြေဆောင်ဖြတ်တောက်ရေးတင်ပေါ် Monroe တို့ဟာနိုင်ငံတကာရေပြင်မှာတိုင်ဝမ်ရေလက်ချားကိုဖြတ်မြောင်းခဲ့တယ်လို့အမေရိကန်ရေတပ်ကပြောပါတယ်ဒီလိုလိုရမျိုးကိုတရုတ်ကသူတို့ကိုသတိပေးချက်ဖြစ်ယူဆပါတယ်တရုတ်စစ်တပ်ဟာမကြသေးခင်ကပဲတိုင်ဝမ်ကျွန်းနားမှာစီးရေးလေ့ကျင့်ခဲ့ပြီးတိုင်ဝမ်ကျွန်းကိုပြန်ရဖို့အတွက်လိုအပ်ရင်အင်အားသုံးမယ်လို့ပြောထားမှုပါတယ်
အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ကိုသံတမန်ရဲ့နီလန်းနဲ့ချင်းကပ်ဆောင်ရွက်လို့မအောင်မြင်မှုဆိုရင်တော့တခြားနီလန်းနဲ့စင်စါကောင်းစင်စါမယ်ဆိုတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ပြောဆိုချက်ဟာတရားနီလန်းမကြတဲ့ချိန်ချမှုဖြစ်တယ်ဆိုပြီးအီရန်ထိတ်တန့်လုံခြုံရေးအရာရှိတယောက်ကစနေနေ့မှာဆွဆွဲပြောဆိုပါတယ်တခြားနီလန်းတွေတုံကောင်းတုံမယ်ဆိုပြီးအလေးပေးတုံတုံပြောဆိုလိုက်တာဟာဒီကိစ္စမှာအပြန်အလှန်ပူပေါင်းဆောင်ရွက်နိုင်ရေးအီရန်ရဲ့ဂျိုးဘိုင်ဒန်ချက်တွေကိုရောနှင်းအီရန်နိုင်ငံကြီးကိုပါချိန်ချောက်လိုက်တာဖြစ်တယ်ဆိုပြီးအီရန်လုံခြုံရေးကောင်စီအတွင်းရေးမှူးအလီရှန်ခါနီက Twitter ဆာမျက်နှာမှာရေးသားခဲ့တာပါ။အီရန်နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့တန်တမာရေးနေလန်းကိုအရင်ရွေးချယ်ထားပါတယ်လို့သမ္မတဘိုင်ဒန်ကဣသရေလဝန်ကြီးချုပ် Naftali Bennett နဲ့အင်ဖြူရောမှာတောက်ကြနေကတွေ့ဆုံချင်းအတွင်ပြောဆိုခဲ့တာပါ။တန်တမာရေးနေလန်းမအောင်မြင်မှသာတခြားနေလန်းကိုယွင်မယ်လို့သမ္မတဘိုင်ဒန်ကပြောဆိုခဲ့ပေမဲ့လို့ဘလို့နေလန်းမြေ ဘလို့နီလာမျိုးလဲဆိုတာကိုတော့ပြောမသွားပါဘူး။ကုလသမဂ္ဂရဲ့အနုမျိုးလက်နဲ့စောင့်ကြည့်ရေးအဖွဲ့ကဒီလထဲထုတ်ပြန်လိုက်တဲ့အစည်းအဝေးခါမှာတော့အီရန်နိုင်ငံမှာနျူကလ িয়ার လက်နက်ထုတ်လုပ်လို့ရလောက်တဲ့အချိန်ယူရေနီယံတပ်သတ်သူတန့်စင်မှုတွေအရှင်းမြင်လုပ်ကိုင်းနေတယ်လို့ပြောထားပါတယ်။အီရန်မှာနျူကလ িয়ার လက်နက်မထုတ်လုပ်ဖို့အနောက်နိုင်ငံတွေနဲ့အီရန်ကြားတွဲဆုံဆွေးနွေးမှုတွေပြန်ဆဖို့ကြိုးပမ်းနေချိန်မှာတည်တည်င်းကြောင့်နှစ်ဖက်တင်းမာမှုတွေတိုးလာနေပါတယ်။
ဒီအဆိုရဟာကိုဗစ် -19 ရောဂါမူလအစနဲ့ပတ်သက်ပြီးအရေးကြီးတဲ့အချက်အလက်တွေကိုဖွင့်မချပဲထိန်းချုပ်ထားတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတောက်ကြားနေမှာပြောလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးဟာဇီးကွားလင်းနဲ့တစ်ခုဖြစ်တယ်လို့မျိုးစားတဲ့အကြောင်းအမေရိကန်ထောက်လှမ်းရေးအဖွဲ့တွေကပြောလိုက်ပြီးတဲ့နောက်သမ္မတကအဲ့လိုပြောတာပါ။ဒါပေမဲ့လည်းဗိုင်းရပ်စ်ပိုးဟာဓာတ်ခွဲကန်တစ်ခုကနေမတော်တဆအပြင်ကိုရောက်လာတာလားဆိုတဲ့အပေါ်မှာတော့အမေရိကန်ထောက်လှမ်းရေးအဖွဲ့တွေကသဘောထားကွဲနေပါတယ်။ဒါအပြင်ဒီကပ်ရောဂါစမဖြစ်ခင်မှာဗိုင်းရပ်စ်နဲ့ပတ်သက်ပြီးပြိုတော်ဝင်ရှိသူတွေကြိုတိထားခဲ့ကြတယ်လို့တော့အမေရိကန်ကယူဆမထားဘူးလို့ပြိုဝဲအဆင့်မဟုတ်တဲ့ထောက်လှမ်းရေးအစင်ကစားထဲမှာဖော်ပြထားပါတယ်။ဒီကယောဂါရဲ့မူလစိမင်းဆိုင်ရာအရေးပါတဲ့အချက်လက်တွေကပြိုပြည်သူသမ္မတနိုင်ငံမှာရှိနေပါတယ်။နိုင်ငံတကာစုံစမ်းစစ်ဆေးသူတွေကမ္ဘာလုံးဆိုင်ရာလူမှုကျန်းမာရေးဘက်မှလုပ်ကိုင်နေသူတွေအနေနဲ့အဲ့ဒီအချက်လက်တွေကိုမရအောင်တားဆီးဖို့ပြိုအစိုးရတာဝန်ရှိသူတွေအစကတည်းကလုပ်ကိုင်ခဲ့ကြပါတယ်လို့ထုတ်ပြန်ချက်တစ်ခုမှာသမ္မတဘိုင်ဒန်ကပြောထားပါတယ်။ကယောဂါကြောင့်တည်ဆုံသူအရေးအတွက်ဆက်ပြီးတိုးနေတာတော့မှပဲပွင့်လင်းမြင်သာမှုရှိဖို့နဲ့အချက်လက်ထုတ်ပေးဖို့တောင်းဆိုတာတွေကိုပြည်သူ့အစိုးရကဒီကနေ့ထိဆက်ပြီးပယ်ချနေပါတယ်လို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်။သမ္မတဘိုင်ဒန်ရဲ့အခုပြောဆိုခြင်းနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံဆိုင်ရာတရုတ်နိုင်ငံတန်ယုံကပယ်ချထားပါတယ်ခင်ဗျာ
။ဒီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုက်တိုမီတာ31 kHz 938ညာလိုက်တိုမီတာ32 kHz 9303ညာလိုက်တိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါလိမ့်ရှင
် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်COVID တတိယလိုင်းနဲ့ရင်ဆိုင်နေရဆဲဖြစ်တဲ့မြန်မာနိုင်ငံတော်ပြီးခဲ့တဲ့24နှစ်အတွင်းတက်ခွဲနမူနာပေါင်း 18,189 ခုကိုစစ်ဆေးခဲ့တာမှာရောဂါပိုးတွေ့သူ 2,932 ယောက်ရှိပြီးတော့သေဆုံးမှုသူက109ယောက်ရှိတယ်လို့စစ်ကောင်စီကျန်းမာရေးဌာနကအညာရှင်နိုင်မှာသတင်းထုတ်ပြန်ပါတယ်။ကျန်းမာရေးပညာရှင်တွေနဲ့ပရဟိတအကူအညီပေးနေသူတွေကတော့အမှန်တကယ်ကူးစက်သေဆုံးသောဟာတရားဝင်ထုတ်ပြန်ထားတဲ့ပုံများနိုင်တယ်လို့ခန့်မှန်းကြပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းပရဟိတလုပ်နေသူတွေနဲ့ကျန်းမာရေးလုပ်သားတွေလည်းပြင်းထန်တက်ခတ်ခံနေရတာဖန်စီနှိပ်ဆက်တာနဲ့ရင်ဆိုင်နေရပါတယ်။အကြမ်းမဖက်အာဏာပိုင်ဆိုင်ရေး CDM လှုပ်ရှားမှုမှာကျန်းမာရေးဝန်ထမ်းတွေပါပါဝင်နေတာကြောင့်မြမကျန်းမာရေးစနစ်ကြီးတစ်ခုလုံးဖျို့ဖျက်ဖြစ်နေပါတယ်။စစ်ကောင်စီကတော့ကာယောဂါကာကွယ်ထိန်းချုပ်ရေးအဖြစ်နိုင်ငံတော်ကာကွယ်စီတွေတန်းတူညီမျှထိုးဝေမယ်ဆိုပြီးတောက်ကြနေကပဲပြောဆိုထားပါတယ်။ဖေဖော်ဝါရီလဆမ်းပိုင်းစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းပဋိပက္ခတွေကြောင့်မြန်မာနိုင်ငံအရှေ့တောင်ပိုင်းကရင်နဲ့ကယားပြည်နယ်တွေမှာနေရစွန့်ခွာထွက်ပြေးရတဲ့ပြည်သူသိမ်းခွဲလောက်ရှိနေပြီးတော့ယာယီဒုက္ခသည်စခန်းတွေမှာကိုဗစ်ရောဂါလက္ခဏာတွေနဲ့နှမကျန်းသူတွေရှိနေတယ်လို့လည်းဒေသခံကူညီရေးသမားတွေကပြောပါတယ်။ရခိုင်ပြည်နယ်အပါအဝင်နိုင်ငံတော်ကိုဗစ်ကာကွယ်ဆေးထိုးပေးမယ်လို့စစ်ကောင်စီကပြောဆိုထားပေမဲ့စာနာရိတ်ခါဆေးဝါးတွေအရေးတကြီးလိုအပ်နေကြတဲ့စစ်ဘေးရှောင်စခန်းတွေမှာကိုဗစ်ဆေးထိုးပေးနေပြီလားဘယ်တော့ထိုးပေးမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။
ဆရာနာသိမှုကိုဆန့်ကျင်ကောက်ကွက်တဲ့ဆန္ဒပြပွဲတွေအစောပိုင်းကာလတွေကတော့အာမခံတော့ဝင်မဲ့လေဖြိုခွဲဖမ်းဆီးမှုတွေရှိနေတဲ့ကြားကပဲဒေသတချို့မှာနေစဉ်မပြတ်ဆန္ဒပြနေကြဆဲပါမန္တလေးမြို့မှာဒီကနေ့တပိတ်စစ်ကြောင်းတစ်ခုကိုစစ်တပ်နဲ့ရဲကားအရဲဝတ်တွေနဲ့အရဲကားတွေတုံးပြီးပြစ်ခတ်ဖြိုခွဲတဲ့အတွက်မင်းကလေးတူကြီးထိမှန်တရားရခဲ့ပြီးနောက်မင်းကလေးတူအဖမ်းခံထားရတယ်လို့ဆန္ဒပြပွဲမှာပါဝင်သူတွေကိုကူကားပြီးပြည်တွင်းကလာတဲ့သတင်းတွေမှာရေးထားပါတယ်အဲ့ဒီကြားထဲမှာပဲတန်ခါတမကတပိတ်စစ်ကြောင်းဘာသာပေါင်းစုံတပိတ်စစ်ကြောင်းတွေထွက်ခဲ့ကြပါတယ်တနင်္လာရီတိုင်းတဝယ်မြို့မှာစစ်တပ်နဲ့ရဲကကျန်းဖက်ပြစ်ခတ်ဖြိုခွဲတာကြောင့်ဆန္ဒပြသူတွေတည်ဆုံးတရားရခဲ့တဲ့6လပြည့်အထိမ်းအမှတ်ဖြစ်မိုးရွာနေတဲ့ကြားမှာပဲလူငယ်တွေခြေတက်ဆန္ဒပြခဲ့ကြပါတယ်။ဒဝယ်ခရင်လောင်းလုံးမြို့မှာတော့နှင်းစီအောင်အမျိုးသမီးတို့တပိတ်စစ်ကြောင်းဆိုပြီးအမျိုးသမီးတွေစုဝေးပြီးတော့ဆန္ဒပြခြေတက်ပါတယ်။စကိုင်းတိုင်းမှာရွှေဘိုကလေးရင်းမပင်အရှိချမ်းနဲ့ဆလင်းကြီးမြောက်ချမ်းရွာပေါင်းစုံတပိတ်စစ်ကြောင်းတွေခြေတက်ဆန္ဒပြပါတယ်။ရန်ကုန်မှာတော့လှိုင်မြို့နယ်ဘက်မှာနေ့လယ်ပိုင်းကပေါက်ကွဲတံတွေနဲ့ပြစ်ခတ်တံတွေကြားခဲ့ရတယ်လို့မြို့ကန်တွေက VOA ကိုပြောပါတယ်။စစ်တပ်အနာသိမ်းခဲ့တဲ့နေ့ကနေဒီနေ့ထိဆိုရင်ဆန္ဒပြပွဲတွေကိုပြစ်ခတ်ဖြိုခွဲတာဖမ်းဆီးသွားပြီးတဲ့နောက်တည်ဆုံသွားတာစာရတွေကြောင့်တည်ဆုံသူအခြေအတွေ1026ယောက်ရှိပြီလို့နိုင်ငံရေးကျင်းသားများကကူညီဆောင်ရှောက်ရေးအဖွဲ့ ABB ကထုတ်ပြန်ထားပါတယ်။အခုချိန်ထိဖမ်းခံထားသူအခြေအတွေက6500ယောက်ရှိပြီလို့လည်း ABB ကပြောပါတယ်။ ABB ကပြောတဲ့အခြေအတွေဟာလုံခြံချဲ့ကားထားတာလို့အာဏာသိမ်းစစ်ကောင်စီကဆွဆွဲထားပေမဲ့ ABB ဘက်ကတော့ခိုင်လုံတဲ့အထောက်အထားတွေနဲ့တေဆုံဖန်စီခံရသူတွေရဲ့မိသားစုဝင်တွေကိုဆက်သွယ်မြင်းမြန်းပြီးကောက်ယူစုဆောင်ထားတာလို့တုံ့ပြန်ပြောဆိုထားပါတယ်။
အိန္ဒိယနိုင်ငံမှာမနေ့တောက်ကြနေတဲ့ရက်ထဲကိုရိုနာဗိုင်းရပ်စ်ကကွယ်စီဆယ်သန်းအထိထိုးပေးနိုင်ခဲ့ပါတယ်။ဒါဟာထူးခြားတဲ့အောင်ပွဲတစ်ရက်ဖြစ်တယ်လို့လည်းဝန်ကြီးချုပ်နရင်ဒရာမိုဒီကကြေညာပါတယ်။အိန္ဒိယတနင်္ဂနွေလုံးမှာကကွယ်စီ628တန်းအထိထိုးထားပြီးပါပြီ။အရွယ်ရောက်သူ944တန်းကိုအနည်းဆုံးဆေးတလုံးတော့ထိုးထားပြီးပြီဖြစ်တယ်လို့ဆေးတလုံးအပြည့်ထိုးပြီးသူက15ရာခိုင်နှုန်းအထိရှိပါတယ်။ဒီဇင်ဘာလအရောက်မှာအရွယ်ရောက်သူအားလုံးအပြည့်ဆေးထိုးပေးနိုင်ဖို့လည်းအိန္ဒိယအစိုးရကလိုလားနေတာပါ။ကိုဗစ်တရားလိုင်းနဲ့ရင်ဆိုင်ရတဲ့ထိုင်းနိုင်ငံမှာတော့နေစဉ်ပိုးကွတူက2000ဝန်းကျင်ရှိပါတယ်။နိုင်ငံတော်ဆေးရုံစည်းကမ်းတွေမှာကိုဗစ်လူနာတွေနဲ့မနိုင်မနှင်းဖြစ်နေတဲ့ချိန်မှာဘုံကြီးကျောင်းတွေမှာစစ်စစ်သားတွေတီးတန့်ခွဲထားတဲ့နေရာတွေလုထားပါတယ်။ဘုံကြီးတွေကိုယ်တိုင်သင်္ကန်းတွေပေါ်မှာတကူရီကာကွယ်သုံးဝှစ်စုံတွေဝတ်ပြီးတော့လူနာတွေအတွက်အောက်ဆီဂျင်ဘူးတွေနဲ့အစားအစာတွေအိမ်နာရရောက်လိုက်ပို့တာတက်ခွဲနမူနာယူတာမျိုးလို့ပွိုင်းလုပ်ပေးနေရပါတယ်
။အိုင်ဒါဟာရီကိန်းမုန်တိုင်းဟာအမေရိကန်ပင်လယ်ကွေ့ကမ်းရိုးတန်းဘက်ကိုဒီကနေ့ဦးတည်တိုက်ခိုက်နေပြီးလာမယ့်နိုင်ပိုင်းတွေအတွင်းအားပိုကောင်းလာမယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။ဒါကြောင့်လည်းမုန်တိုင်းတန်ခံရနိုင်ရည်ရှိတဲ့နယူးအော်လင်းစ်ပြည်နယ်ကဒေသခံတွေနဲ့မက္ကဆီကိုပင်လယ်ကွေ့တဲ့ကရေနံနှင်းတွေမှာလုကိုင်းနေသူတွေကိုကယ်ဆယ်ရွှေ့ပြောင်းပေးထားပါတယ်။မုန်တိုင်းဟာအန်ဒရယ်ကြီးရဲ့ပြင်းအားအဆင့်လေတိုင်နှုန်းတနာရီမိုင်140နီးပါးနှုန်းနဲ့အမေရိကန်ကုန်းတွင်းပိုင်းနဲ့ဝင်လာနိုင်တယ်လို့ကြေညာသူတွေကခန့်မှန်းထားပါတယ်။မုန်တိုင်းအချိန်ကြောင်းအပြင်းထန်မိုးရွာနိုင်တယ်လို့လိုင်းလုံးကြီးတွေတက်လာနေတာကြောင့်လူဝီစီယနာပြည်နယ်ကမ်းခြေဒေသအများပြားမှာရေကြီးမှုပမာဏပေပေါင်းများစွာရှိနိုင်တယ်လို့သတိပေးထားပါဗျ။အိုင်ဒါမွန်နိုင်ဟာတောက်ကြာနေတဲ့ဒီကနေ့အစောပိုင်းကလေတိုင်နှုန်းတနားကြီးမိုင်80ပတ်ဝန်းကျင်နဲ့ကျူးဘားနိုင်ငံကိုဝင်တိုက်ခဲ့တယ်လို့အမေရိကန်ဟာရီကိန်းမုန်တိုင်းစောင့်ကြည့်ရေးဌာနကပြောပါဗျ။တနင်္ဂနွေနေ့နှောင်းပိုင်းမှာကုန်းနေပိုင်းနဲ့ဝင်မလာခင်အလင်းအမြန်မဲ့အားကောင်းလာနိုင်တယ်လို့လည်းဟာရီကိန်းမုန်တိုင်းဌာနကခန့်မှန်းထားပါဗျခင်ဗျာ
။ဩဂုတ်လ28ရက်စနေနေ့ညနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်လေးကိုကြွကြော်သိန်းတို့ပြောပြပေးကြတာပါရှင်။နောက်ဆုံးရသတင်းတွေနဲ့တစ်ဆက်သေးပဲဒီတစ်ပတ်တာအတွင်းသတင်းတွေကိုလည်းစူးစီးတင်ပြပေးပါမယ်။အရှေ့တောင်အာရှနိုင်ငံတွေကိုတွားရောက်တဲ့အမေရိကန်ဒုသမ္မတကမလာဟဲရစ်ကမြန်မာနိုင်ငံအတွင်းအကြမ်းဖက်မှုတွေကိုရှုံချတဲ့အကြောင်းနဲ့မြန်မာအရေးအာဆီယံအဖွဲ့ကဝိုင်းဝန်းဖြေရှင်းပေးမဲ့အခြေအနေနောက်စစ်ကောင်စီနဲ့တိုင်းဒေသလက်နက်ကိုင်တွေအကြားပစ်ခတ်တိုက်ခိုက်မှုဒီလိုတစ်ပတ်အတွင်းသတင်းစူးစီးမှုကိုတော့နန်းလောင်နဲ့ကိုဝင်းခမ်းမောင်တို့ကပြောပြပေးပါမယ်ရှင်။
အမေရိကန်ဒုသမ္မတကမလာဟဲရစ်ကမြန်မာနိုင်ငံမှာကျန်းမာရေးဝန်ထမ်းတွေအပေါ်စစ်တပ်ရဲ့အကြမ်းဖက်လုပ်ရက်တွေအဆုံးသတ်ဖို့အရှေ့တောင်အာရှခီးစင်နဲ့ဗီယက်နမ်နိုင်ငံကိုရောက်ရှိချိန်မှာတောင်းဆိုသွားပါတယ်
။ At a time when we should be celebrating nurses and doctors, we are especially alarmed by the situation in Myanmar.
ဆရာဝန်တွေသူနာပြုတွေအတွက်ဂုဏ်ပြုချီးကျူးနေရမယ့်ကာလမျိုးမှာမြန်မာနိုင်ငံမှာတော့အကြမ်းမာရေးဝန်ထမ်းတွေပေါ်စစ်တပ်ကတိုက်ခိုက်နေတဲ့အတွက်စိုးရိမ်မိပါတယ်။အာဏာသိမ်းထားတဲ့စစ်တပ်ကလူခွင့်ရည်တွေဆက်ပြီးတော့ချိုးဖောက်နေတာကြောင့်လည်းသမ္မတဂျိုးဘိုင်ဒန်ရောကျွန်မပါအထူးစိုးရိမ်နေပါတယ်
။မြန်မာနိုင်ငံတွင်ကအကြမ်းဖက်မှုတွေကိုအမေရိကန်ပြည်ထောင်စုကရှုံချသလိုမြန်မာပြည်သူတွေနဲ့အတူရပ်တည်နေပါတယ်လို့လည်းပြောဆိုသွားပါတယ်။မြန်မာစစ်တပ်ရဲ့အကြမ်းဖက်လုပ်ရက်တွေရပ်ဖို့မတရားဖမ်းဆီးခံရသူအလုံးပြန်လို့ပေးဖို့နဲ့ဒီမိုကရေစီစနစ်ပြန်လည်ဖော်ဆောင်ဖို့အမေရိကန်ပြည်ထောင်စုအနေနဲ့ထပ်ပြီးတော့တောင်းဆိုပါတယ်လို့လည်းဒုသမ္မတဟဲရစ်ကအမေရိကန်နိုင်ငံခြားရေးဆိုင်ရာမိန့်ခွန်းထဲမှာထည့်သွင်းပြောဆိုသွားတာပါ။တရင်တစ်ပတ်ကြာစင်ကာပူနဲ့ဗီယက်နမ်ခီးစဉ်အတွင်းနှစ်နိုင်ငံစလုံးမှာပြောကြားခဲ့တဲ့မိန့်ခွန်းတွေထဲမှာလည်းမြန်မာနိုင်ငံနဲ့ပတ်သက်လို့ဒုသမ္မတကအလေးနက်ထားထည့်သွင်းပြောဆိုခဲ့တာဖြစ်ပါတယ်။
ရင်းကြပါဝင်လူနည်းစုအရေးကြားကာလမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ရည်တည်ချက်ကိုကြိုဆိုတယ်လို့အမေရိကန်နိုင်ငံသားရေးဌာနကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။လူနည်းစုလူခွင့်ရေးကိုကာကွယ်ပေးဖို့နဲ့1980နိုင်ငံသားဖြစ်ရေးဥပဒေတွေကိုပြန်လည်ပြင်ဆင်နိုင်ရေး NUG နဲ့ဒီမိုကရေစီလိုလားတဲ့အစုအဖွဲ့တွေရဲ့ပြောမှန်းချက်နဲ့ဂရီကိုတွေကိုအမေရိကန်ပြောင်စုကကြိုဆိုတယ်လို့နိုင်ငံသားရေးဌာနပြောခွင့်ရ Net Price ရဲ့ဩဂုတ်လ24ရက်နေ့နေဆွဲတဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုအဖြစ်အမေရိကန်ကသတ်မှတ်ထားတဲ့ဒီခိုင်ရောက်ပိုင်းကလုပ်ရက်တွေကိုမြန်မာစစ်တပ်ကကျူးလွန်ခဲ့တဲ့၄နှစ်မြောက်နှစ်ပတ်လည်ဩဂုတ်လ24ရက်နေ့ကထုတ်ပြန်ချက်မှာအဲ့လိုပြောထားတာပါ။ရိန်ဂျာတွေအပါအဝင်မြန်မာနိုင်ငံတွင်းလူအလုံးရဲ့လူကုန်တိုက်ခါနဲ့လူအခွင့်အရေးတွေကိုကာကွယ်ပေးဖို့လိုအပ်တယ်လို့လည်းကြေညာချက်မှာပြောထားပါတယ်။ရိန်ဂျာတွေအနေနဲ့ဆယ်စုနှစ်တွေနဲ့အချီးလူအခွင့်အရေးချိုးဖောက်ခံနေရသလိုလွန်ခဲ့တဲ့၄နှစ်ကစစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်မှုအပေါ်နိုင်ငံကတိုင်ဝမ်ကအထိတ်လန့်ဖြစ်ခဲ့ရပြီးဒီကနေ့ထိလည်းအဲ့လိုအနိုင်ကျင့်မှုတွေဆက်ပြီးပေါ်ပေါက်နေတယ်လို့ပြောထားပါတယ်။လာတို့ဖြစ်ရမျိုးထပ်ပြီးမပေါ်ပေါက်အောင်အခြေခံအကြောင်းရင်းကိုဖော်ထုတ်ဖို့လိုတယ်လို့လည်းဆိုထားပါတယ်။2019ခုနှစ်ကရိုဂျာရီပေါ်အကြမ်းဖက်ရက်ဆက်ခဲ့တဲ့တပ်ဖွဲ့တွေရဲ့လုပ်ရက်အတိုင်းဖေဖော်ဝါရီ1ရက်စစ်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံတော်ဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတွေလူမှုအတိုင်းဝိုင်းတွေပေါ်မြန်မာစစ်တပ်ကအနိုင်ကျင့်ဖိနှိပ်နေတယ်လို့လည်းကြေညာချက်မှာရေးသားထားတာပါ။မြန်မာနိုင်ငံတွင်ကြမ်းကြုတ်ရက်ဆက်မှုတွေကျူးလွန်ခဲ့သူတွေ လူ့ကိုယ်ရေးချိုးဖောက်ခဲ့သူတွေသူတို့ရဲ့လောက်ရအတွက်တာဝန်ခံမှုရှိအောင်ဆောင်ရွက်ပေးဖို့နိုင်ငံရေးဌာနရဲ့အဲ့ဒီထုတ်ပြန်ချက်မှာတောင်းဆိုထားပါတယ်။မြန်မာနိုင်ငံမှာတရားမျှတမှုရှိရေးရေးကြီးလာတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးရရေးဒီမိုကရေစီစနစ်အဖြစ်ပြန်လည်ဖော်ဆောင်ရေးအခြေခံလွတ်လပ်ခွင့်နဲ့လူ့အခွင့်အရေးတွေကိုလေးစားလိုက်နိုင်ရေးမြန်မာပြည်သူတွေနဲ့အတူပူးပေါင်းပြီးရှေ့ဆက်ဆောင်ရွက်သွားမယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်
။ Not as effective or as quick as we would have hoped for.
အရှေ့တောင်အရှာနိုင်ငံများအသင်းအာဆီယံဘက်ကမျှော်မှန်းထားသလောက်မြန်မာအရေးကိုထိထိရောက်ဆောင်ရွက်နိုင်ခြင်းမရှိဘူးလို့စင်ကာပူနိုင်ငံသားဝန်ကြီးကပြောဆိုခဲ့ပါတယ်။မြန်မာအရေးနဲ့ပတ်သက်လို့အာဆီယံအဖွဲ့ရဲ့ဆောင်ရွက်ချက်တွေကမျှော်မှန်းထားသလိုထိရောက်မြန်ဆန်မှုမရှိဘဲအခြေအနေတွေကခက်ခဲလွန်းနေလို့လည်းစင်ကာပူနိုင်ငံသားဝန်ကြီး Vivian Balakrishnan က Right the Thing Agency ကိုဩဂုတ်လ20ရက်နေ့ကပြောပါတယ်။စစ်အာဏာသိမ်းပြီးနောက်ပိုင်းမတည်မငြိမ်ဖြစ်နေတဲ့မြန်မာနိုင်ငံမှာတည်ငြိမ်အေးချမ်းမှုရှိစေရေးတန်တမာရင်းနှီးလန်းတဲ့ဆောင်ရွက်ဖို့ကုလသမဂ္ဂအပါအဝင်နိုင်ငံအတော်များများကအာဆီယံအဖွဲ့အစည်းကိုတိုက်တွန်းထားတာပါ။အာဆီယံရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်အဖြစ်ဘရူနိုင်းဒုတိယနိုင်ငံခြားရေးဝန်ကြီးအရန်ယူဆော့ဖ်ကိုခန့်အပ်ထားပြီးဖြစ်ပေမဲ့လို့မြန်မာစစ်တပ်ဘက်ကပူပေါင်းဆောင်ရွက်မှုကတိတ်ပြီးတော့နေကွေနေတယ်လို့ယူဆကြောင်းလဲပြောပါရယ်။လာမယ့်နိုဝင်ဘာလအတွင်းကျင်းပမယ့်အာဆီယံကောင်ဆောင်များညှိနှိုင်းခံမတိုင်ခင်မှာအာဆီယံမြန်မာဆိုင်ရာအထူးကိုယ်စားလှယ်အရဝမ်ယူဆော့ဖ်ရဲ့မြန်မာခီးစဉ်နဲ့ပတ်သက်လို့ထူးခြားမှုရှိလာမယ်လို့မျိုးလင်းကြောင်းလဲစင်ကာပူနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ဒါပေမဲ့လည်းအာဆီယံအထူးကိုယ်စားလှယ်ရဲ့မြန်မာနိုင်ငံခီးစဉ်အနှစ်သာရရှိဖို့ကတော့စစ်တပ်အနေနဲ့သက်ဆိုင်သူအားလုံးနဲ့တွေ့ဆုံခွင့်ပေးဖို့ဖြစ်တယ်လို့လည်းသတိပေးပြောဆိုပါတယ်။ပြီးခဲ့တဲ့ဧပြီလကအာဆီယံအစည်းအဝေးမှာမြန်မာနိုင်ငံဆိုင်ရာအထူးတန်တမာဆေးလို့ရဲ့အပါအဝင်ပုံသဘောတူညီချက်၅ခုကိုချမှတ်ခဲ့ပေမဲ့ဩဂုတ်လဆမ်မိုင်းကြားမှာအထူးကိုယ်စားလှယ်ခန့်အပ်နိုင်ခဲ့တယ်လို့ခန့်အပ်ပြီးတဲ့နောက်ပိုင်းမှာလည်းမြန်မာနိုင်ငံကိုမတော်နိုင်သေးတာကြောင့်အာဆီယံအပေါ်အားမလိုအားမရဖြစ်တာတွေလည်းရှိနေတာဖြစ်ပါတယ
်။မြန်မာနိုင်ငံမှာသတင်းတောက်တွေသူတို့အလုပ်ကြောင့်အေးအေးယူခံနေရတဲ့အတွက်တုံ့နှုံးမိတယ်လို့သတင်းသမားတွေကအကြောက်တရားကင်းကင်းနဲ့သတင်းတွေတင်ပြခွင့်ရှိရမယ်လို့ရန်ကုန်အမေရိကန်တန်ယုံကဩဂုတ်လ26ရက်နေ့ကြေညာချက်မှာထုတ်ပြန်ပါတယ်။ VOA မြန်မာပိုင်းရဲ့အဆောင်မရှင်ဦးစီသူအောင်မြင်းနဲ့ BBC Media Action ရဲ့ခန်းစားကြည့်အစီအစဉ်တင်ဆက်သူမတ်ထက်ထက်ခိုင်တို့ကိုစစ်ကောင်စီကပြီးခဲ့တဲ့ဩဂုတ်လ15ရက်နေ့မှာဖမ်းဆီးလိုက်တဲ့နောက်ပိုင်းအမေရိကန်တန်ယုံရဲ့ကြေညာချက်ထွက်လာတာပါ။ Frontier မြန်မာသတင်းဌာနကအမေရိကန်နိုင်ငံသားအဲဒီတာတူဖြစ်သူဒန်နီဖန်စတာကိုပြန်လွှတ်ပေးဖို့အမေရိကန်ဆိုရကချင်းချင်းတောင်းဆိုထားပေမဲ့စစ်ကောင်စီကဆက်လက်ပြီးဖမ်းဆီးထားစေပါအခုချိန်ထိဆိုရင်တရင်းောက်60ကျော်ဖမ်းဆီးခံထားရသလိုလက်ရှိထိန်းသိမ်းထားသူတွေပြန်လွှတ်ပေးဖို့တရင်းလွတ်လပ်ခွင့်ဆိုင်ရာအဖွဲ့တွေကတောင်းဆိုထားကြပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်နေ့စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းပြည်တွင်းမီဒီယာ၈ခုထုတ်ဝေခွင့်ပိတ်သိမ်းခံခဲ့ရပြီးတရင်းသမားတွေကိုဖမ်းဆီးတာတရားစွဲဆိုတာချင်းချောက်တာစတဲ့ဖိနှိပ်မှုမျိုးစုံသုံးပြီးတရင်းမီဒီယာလွတ်လပ်ခွင့်ကိုကန့်သတ်ထိန်းချုပ်တာတွေပိုတိုးလာနေပါတယ်
စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံအနှံ့မတည်ငြိမ်ဖြစ်နေချိန်မှာပြစ်ခတ်တက်ခိုက်တာတွေဘုံကွဲတာတွေအဖန်အစည်းတွေဆက်ရှိနေသလိုစစ်အာဏာရှင်စံကြည်ရေးဆန္ဒပြပွဲတွေလည်းပေါ်ပေါက်နေကြပါကာယောဂါကာလပရဟိတလုပ်တဲ့လူငယ်တွေကပါစစ်ကောင်စီကဖမ်းဆီးစစ်ဆေးတာကြောင့်တေဆုံးတာတွေလည်းရှိနေပါတယ်ရန်ကုန်မန္တလေးလိုမြို့ကြီးတွေကမကကျေးရွာတွေအထိပါဆင်းပြီးတော့စစ်ကောင်စီကတနပ်ပစ်ဖောက်ဖမ်းဆီးတာတွေလည်းရှိနေပါတယ်အဲ့ဒီလိုဖမ်းဆီးသွားသူတချို့ကို PDF တပ်ဖွဲ့ဝင်တွေအဖြစ်စွပ်စွဲတာတွေလည်းရှိနေတယ်လို့ဒေသခံတွေကပြောပါတယ်။တခါတိုင်းရင်းသားဒေသတွေမှာလည်းမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်တိုက်ပေါ်ပေါက်နေပါတယ်။တိုက်ပွဲတွေရပ်ထားတဲ့ရခိုင်ပြည်နယ်မှာတော့တရားစီရင်တဲ့အုပ်ချုပ်ရေးပိုင်းမှာရခိုင်လက်နက်ကိုင်အေးအဖွဲ့ကဝင်ရောက်လှုပ်ဆောင်လာပြီးတဲ့နောက်ပိုင်းရခိုင်ပြည်နယ်တွင်မြန်မာစစ်တပ်ကအင်အားတိုးချဲ့တာတွေရှိတယ်လို့လည်းဒေသခံတွေကပြောဆိုကြပေမဲ့တမရုံအနေနဲ့လုံခြုံရေးတိုးချဲ့ဆောင်ရွက်တာတွေမရှိကြောင်းပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။စစ်တပ်ကအာဏာသိမ်းယူခဲ့တာခုနှစ်လထဲရောက်လာချိန်တိုင်းရင်းသားဒေသတွေကတိုက်ပွဲတွေကြောင့်နေရစွန့်ခွာထွက်ပြေးနေရတဲ့စစ်ရှောင်းစခန်းတွေမှာကာယောဂါကူးစက်မှုတွေထိမ့်မနိုင်အောင်ပေါ်ပေါက်လာမှကိုလည်းစိုးရိမ်မှုတွေရှိနေပါတယ်ကျမနှောင်းလာပ
ါတပတ်အတွင်းသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခန့်မောင်တို့စူးစီးတင်ပြပေးခဲ့တာပါရှင်အခုဆက်ပြီးတော့ကိုရီးယားဇက်လန်တွဲရီအမေရိကန်ပြည်တော်စုမှာဘလောက်ခက်စားနေတယ်လဲဆိုတာကြည့်အောင်ပါအမေရိကန်ပြည်တော်စုကိုဝင်ရောက်တဲ့ကိုရီးယားပစ္စည်းလို့ပြောလိုက်ရင် Samsung လျှက်စစ်ပစ္စည်းတွေမှာကပဲ K-pop ကိုရီးယား K-pop ဂီတယဉ်ကျေးမှုကိုပါခြံထားလို့မရပါဘူးအခုလည်းနောက်တစ်မျိုးလာပြန်ပါပြီ K-drama ဆိုတဲ့ကိုရီးယားရုပ်သံဇာတ်လမ်းတွဲတွေဖြစ်ပါတယ်အမေရိကန်ပြည်တော်စုမှာ K-drama တွေဘယ်လောက်တောင်ခေတ်စားလာနေပါလဲ AP သတင်းကိုမဲအေးသနာကျော်စူးစီးတင်ပြပေးပါမယ်ရှင
်여기참어때아름다운정글같지
ညာရိုင်းဆယ်နိုင်လောက်ရောက်လို့မိသားတစုလိုအိမ်ရောက်ဝင်သွားကြပြီဆိုရင် Carol Holiday တယောက်သူ့ရဲ့ computer မှာအလုပ်ရှုပ်ပါပြီ။ဒါပေမဲ့သူက internet ပေါ်မှာဟိုကြည့်ဒီကြည့်လိုက်ကြည့်တာမျိုးသူ့ရဲ့လူမှုကွန်ရက်စာမျက်နှာကရေးတင်တာတွေလိုက်ဖတ်တာမျိုးလုပ်တာတော့မဟုတ်ပါဘူး။ Carol Holiday က Rakuten Vicky ဆိုတဲ့ online ရုပ်ရှင်စာမျက်နှာမှာ K-drama ကိုရီးယားဇာတ်လမ်းတွေရဲ့အတွက်ဘာသာပြန်စာတန်းတို့ဝင်ရေးပေးနေသူဖြစ်ပါတယ်။သူကအဲ့မှာလုပ်လို့ပတ်စံရတာတော့မဟုတ်ပါဘူး။လောအားနဲ့အခမဲ့ကူညီတာဖြစ်ပါတယ
်။ It's my secret treat every evening usually about 10 o'clock when everyone else starts to wander off towards the bed.
အဲ့ဒါကျမကြိုက်တဲ့လျှို့ဝှက်ချက်လေးလေညဆိုရင်10နာရီလောက်ဆိုအားလုံးအိပ်ရာဝင်ကုန်ကြပြီအဲ့တော့မှကျမဖေကီကိုဖွင့်ပြီးတော့မှကျမလှုပ်လက်စစကားကိုလှုပ်တာအက်ဒစ်လှုပ်ဆရာရှင်လည်းလှုပ်တယ်လှုပ်ဆရာမရှိဘူးဆိုလို့ရှင်လည်းအဲ့ခါကျမကျမကြည့်လက်စဇလန်ဒရီကိုတကားပြီးတကားကြည့်တာပဲ
ဖေကီလိုခက်လွယ်လွယ်ခေါ်တဲ့ Rakuten Vicky စာမျက်နှာမှာသူကအခန်းဆက်ဇကားရှိပါ200ကျော်မှဝင်ပြီးတော့စာရန်ထိုးပေးပြီးဖြစ်ပါတယ်Vicky online ရုပ်သံစာမျက်နှာမှာကဂျပန်၊ကိုရီးယား၊တရုတ်၊ထိုင်ဝမ်၊ထိုင်းတို့ကရုပ်ရှင်ကားတွေကို license ယူပြတာရော Vicky ကကိုပိုင်ထုတ်လုပ်မှုကားတွေကိုပါတင်ထားတာပါ။အဲ့စာမျက်နှာကိုအားအပေးဆုံးကတော့ American ပြည်အောင်စုကဖြစ်ပြီးတော့သူတို့ရဲ့ပိအိတ်သက်85ရာခိုင်နှုန်းကဆိုရင်လည်းအာရှအနယ်ပွားမဟုတ်သူတွေဖြစ်ပါတယ်
။ဖီယိုချန်ဖူဆာဆာ
K-dramas in general seem to touch on a lot ofemotions and deal with deeper emotions.
Korea selenge တွေကတော်တော်လေးခံစားချက်အပိုင်းကိုအသားပြီးတယ်။တကယ်ခံစားရအောင်ရိုက်ပြထားတာပေါ့နော်။ဟာတကားလောင်အဲ့လိုပဲ။ဥပမာ American ရုပ်သံဇာတ်လမ်းတွေမှာထက်ခံစားချက်အပိုင်းကိုပိုပြပါလေ
။ Hope so.
Pero que por eso era mi puta. Por qué
chateco. ¿Qué chua chul goyo? 모든 게
이정혁씨는참좋은사람이야갑자기그런생각이들어요난이정혁씨가행복했으면좋겠어
You know, some of them deal with family relationships. Some of them deal with grief and loss. Some of them
그쵸살란이가미다수의예의야다시메그쵸자러보와마송슝야다부스위야다고뱌리그쵸가마러아롱태타다리보리살란드웨트쿠고어치제뮤가로뼈타비메리디게란테다리레바메
디사면나마가욕신지두리고라신지다마모네신지까칸비러그쵸살란드웨리고로쪼냐그쵸태타비러카메삐지바이ဒီမှာပြတဲ့ဇလန်းတွဲတွေရုပ်ရှင်ကားတွေကိုဘာသာမျိုးစုံနဲ့ပြသနိုင်ဖို့အတွက်ဘာသာပြန်စာရန်ထိုးတဲ့နေရာမှာအခမဲ့ကူညီသူတွေကိုခေါ်ယူပြီးတော့ဘာသာဘလောက်ပြန်ပေးနိုင်တဲ့အပေါ်မှာမူတည်ပြီးတော့အစပြုမိဆက်အစင်ကအစာနောက်ဆုံးရွှေအစင်ထိအစင်စင်သတ်မှတ်ပေးထားပါတယ်။ Carol Holiday ကတော့ကိုရီးယားစကားမပြောတတ်တာမလို့သူကအင်္ဂလိပ်စာရန်ထိုးမှာစာစစ်သူနေရာကနေတာဝန်ယူပါတယ်။
I don't really do translation, but what I do is edit the translated subtitles.
ကျမဘာသာပြန်တာတော့မဟုတ်ပါဘူး။ဘာသာပြန်ထားပြီးသားစာကြောင်းတွေကိုတီးဖြတ်ပေးတာပါ။ရေးထားတဲ့အင်္ဂလိပ်စာမှန်ရဲ့လား၊ကိုရီးယားလိုပြောထားတာနဲ့အင်္ဂလိပ်လိုဘာသာပြန်ထားတာကိုက်ရဲ့လားဒါတွေကိုစစ်ပေးတာပါ။ကျမကိုရီးယားကားတွေအတွက်ကိုပဲလုပ်ပါတယ်
။သူတို့စီမှာအဲ့လိုမျိုးဘာသာပြန်တွေတီးဖြတ်သူတွေအပြင် segmentals လို့ခေါ်တဲ့ဇလံအခန်းခွဲပေးတဲ့သူတွေလည်းရှိပါသေးတယ်။ဒီလိုလှုပ်ခြင်းအပြင်လူတယောက်တည်းကဇလန်းတစ်ခုလုံးကိုဘာသာပြန်ပေးနေတယ်လို့မဖြစ်တော့ပါဘူး။ဒီဗီကီမှာပြောပြောကြည့်အလုပ်လုပ်နေတဲ့သူနောက်တစ်ယောက်ကတော့အငိမ့်သားရှိနေကော်နီမရက်ဒစ်ဖြစ်ပါတယ်။သူကဒီမှာဘာသာပြန်လှုပ်ခြင်းတို့ကိုဟာဝိုင်တက္ကသိုလ်ကကိုရီးယားဘာသာစကားကိုသွားပြီးတော့သင်ထားတာပါ။
And so I startedenrolling in classes at the University of Hawaii studying Korean.
ကျွန်မကဒီစကားထွဲတွေကိုစာတန်းထိုးဘာသာပြန်လုပ်ချင်လို့ကိုဟာဝိုင်တက္ကသိုလ်မှာကိုရီးယားဘာသာစကားသွားတက်တာ
။ဗရက်တီကဗီကီစာမျက်နှာပေါ်ကစကားပေါင်း500ကျော်မှဝင်ပြီးတော့ဘာသာပြန်ပေးပြီးပါပြီ
။ I spend most of my waking hours now, especially with the pandemic, doing it.
အထူးသဖြင့်ဒီကက်ယောဂဘေးဆိုးကြီးကလည်းရှိနေတော့ကျမရဲ့နေ့ပဲအချိန်တော်တော်များများမှာဒါကိုလုပ်နေတာအလုပ်ကလည်းပင်ဆင်ယူလိုက်ပြီဆိုတော့တခြားလည်းဘာမှသိလို့ဆရာမရှိဘူးဒီတော့ဒါကကျမဝါဒနာပါရာတစ်ခုကိုလုပ်နေတာမျိုးပေါ့သိလားလူတွေကမေးမယ်နေတာကိုပတ်စံမရပဲလုပ်ပေးတယ်ဆိုပြီးတော့ဟုတ်တယ်လေကျမအချိန်တွေပိုးနေတာဒါမလုပ်ရင်တခြားဘာသွားလုပ်မလဲအားလို့ New York Times သတင်းစာမှာပါတဲ့စကလုံးမဟေလီကိုဖြေကြည့်တယ်လို့ပဲပေါ့ဘာသာစကားပြေလီကိုကျမအဖြေရှာတဲ့သဘောပါပြီးတော့ပြန်ဖတ်ကြည့်တော့လေကိုဘာသာပြန်ထားတာလေအရန်ကောင်းနေတယ်ဘာသာပြန်နေတော့လဲကျမတချို့သိမသိတာတွေကိုအွန်လိုင်းမှာလိုက်ရှာလိုက်ဖတ်ရတယ်အရန်သဘောကျပါတယ်ဥပမာကျမရင်းနဲ့ပတ်သက်လို့ဇလန်းလောက်ထားတယ်ဆိုရင်စေးပညာအသုံးနှုန်းတွေကိုလိုက်ရှာဖတ်ကြည့်ရတာကြည့်ရတဲ့သူတွေနားလဲအောင်ယောဂအကြောင်းလေးပါလေထပ်ရှင်းပြရသေးတယ် ဇလန်းကအင်ဂျင်နီယာအပိုင်းနည်းပညာအပိုင်းဆိုရင်တငယ်ချင်းရှိတယ်ဆိုရင်လည်းတငယ်ချင်းကိုမေးပြီးတော့ဇကားထဲမှာပါတဲ့အကြောင်းအရာကိုသိချာရှာဖတ်နားလည်အောင်လို့ပြီးမှဘာသာပြန်ရတာဒါမှသူ့နယ်ပယ်ကဟာအမှန်ဖြစ်ပြီးရေးထားတာတွေကအတိတ်ပဲရှိမှာပါ
သူကတခါ7 minutes စာဇလန်းအခန်းတစ်ခန်းကိုဘာသာပြန်နှစ်နာရီလောက်ကြာတယ်လို့ဆိုပါတယ
် You can do so by messaging the channel manager or the moderator of the language you like the subtitle in
It's quite difficult to learn. The grammatical structure is so different from English.
သူတို့စကားကတော်တော်ခက်တယ်။အင်္ဂလိပ်စာနဲ့တရားတိစောက်ပုံလုံးဝမတူတော့တော်တော်ကိုခက်တာပါ
။မာကုတိုရာဆူတာကတော့ Rakuten Viki ရဲ့လုပ်ငန်းလည်ပတ်မှုအရာရှိချုပ်ဖြစ်ပြီးဒီလိုဘာသာပြန်မှုလူတွေအများကြီးကိုခိုင်းတာကဘာသာပြန်ထားတာတွေကိုလည်းပို့ပြီးတော့မှန်ကန်တိကျစေတယ်လို့ပြောပါတယ်
။ And because of their in-depth knowledge and fandom on theThe context of the contents.
သူတို့ဒီကိုရီးယားဇလန်းတွေအကြောင်းကိုတော်တော်ထဲထဲဝင်ဝင်သိထားကြတာရယ်ပြီးတော့သူတို့ကိုယ်တိုင်ကလည်းအရန်အားပေးတဲ့သူတွေဆိုတော့ကျွန်တော်တို့ရဲ့ quality ကအချိန်ကြာလာတဲ့အမျှအရန်ပိုကောင်းလာတာပါလူများရဲ့ဝိုင်းကြိုးစားမှုရတဲ့ပေါ့ဒီဇကားတွေမှာဆရန်ထုတ်ဖို့လူတွေညာနဲ့ချီပြီးတော့ဝိုင်းလောက်ကြတယ်ဆိုတော့ဘာသာပြန်အလုပ်လုပ်စားတဲ့သူတယောက်ကကိုမသိတဲ့အကြောင်းအရာကိုဘာသာပြန်တာထက်အများကြီးကိုပိုကောင်းတာပေါ့
သူတို့ရဲ့ company နာမည် Vicky ဆိုတာကဗီဒီယိုဆိုတဲ့စလုံးပေါင်းတဲ့က V ရယ်နောက်ပြီးတော့ online ဆွဲဆောင်ခြင်း Wikipedia က AK ရယ်ပေါင်းပြီးတော့ဖြစ်လာတာလို့ဆိုပါတယ် Wikipedia ကလည်းဒီလိုပဲအကြောင်းအရာတစ်ခုနဲ့ပတ်သက်လို့တေချာတိထားသူတွေကဝိုင်းပြီးတော့ရေးသားဖော်ပြကြတဲ့ online ဆွဲဆောင်ခြင်းဖြစ်ပါတယ်အခုဆိုရင် K-drama ကိုရီးယားဇလန်းတွဲတွေကို American ပြည်အောင်စုမှာလူပိုသိလာကြတယ်လို့ Forbes magazine မှာကိုရီးယားမီဒီယာအကြောင်းရေးတဲ့ John McDonald ကပြောပါတယ
် Definitely during the last couple of years they've really grown in popularity in the US
ဒီကြပါတယ်ပြီးခဲ့တဲ့နှစ်နှစ်အတွင်းဒီဟာတွေကို American ပြည်အောင်စုမှာတော်တော်လူကြိုက်များလာတာကျမစီမှာအချက်အလက်တေချာပြဖို့တော့မရှိဘူးလေကျမသိသလောက်တော့ပြီးခဲ့တဲ့တစ်နှစ်ခွဲအတွင်းမှာကိုရီးယားကားတွေအကြောင်းလာပြောကြတဲ့သူတွေတော်တော်များလာတယ်။ K-drama ကိုရီးယားကားတွေရှာကြတယ်။ဘာကားကောင်းလဲလို့လဲမေးကြတာပေါ့။ဒီချက်ကထူးကြတယ်လေ
။ဒီလိုမျိုးလူကြိုက်များလို့လဲ American ပြည်အောင်စုကတခြား online ရုပ်သံလိုင်းတွေကလည်းကိုရီးယားဇလန်းတွေကိုသူတို့စီမှာပြသလာကြတာတွေ့ရပါတယ်။ Apple TV Plus မှာဆိုရင်ကိုရီးယားဘာသာနဲ့ပြသဖို့လုပ်နေတဲ့ဇာတ်ကားတွေနှစ်ခုရှိပါတယ်။ Animation Cartoon ဇလန်းဖြစ်တဲ့ Dr. Brian နဲ့ကိုရီးယားကရွှေပြောင်းခြေချလာတဲ့မိသားစုသားစဉ်မျိုးဆက်မျိုးဆက်လေးခုကြောင်းစာရင်းဆိုင်မင်ဂျူရဲ့ဝတ္ထုပန်းချင်ကိုကိုပြန်ရိုက်ထားတဲ့ဇလန်းတွေဖြစ်ပါတယ်။အဲဒီဇလန်းတွေကိုကိုရီးယား၊ဂျပန်၊အင်္ဂလိပ်ဘာသာစကားတွေနဲ့ပြသမှာဖြစ်ပါတယ်
။ Are in dramas.And a lot of people that a lot of actors that are in drama sometimes go on to have singing careers also
people နာမည်ကြီးတွေတော်တော်များများဒီကိုရီးယားဇာတ်လမ်းတွေဒီမှာပါလာကြတယ်နောက်ပြီးတော့ရုပ်ရှင်မင်းသားတော်တော်များများလည်းတချင်းဆိုကြတယ်ဒီတော့ K-pop ကြိုက်တဲ့သူကလည်းသူကြိုက်တဲ့အဆိုတော်ပါတဲ့ဇာတ်လမ်းတွေကိုကြည့်မယ်မင်းသားကိုကြိုက်တဲ့သူကလည်းသူဆိုတဲ့တချင်းတွေကိုနားထောင်မယ်အပြန်အလှန်ပေါ့လေ
online ရုပ်သံမှာနာမည်ကျော်ဆုံး Netflix ပေါ်မှာတော့ဒီနှစ်ပြရဲ Kingdom ဆိုတဲ့ဇာတ်ကားတွေအကြီးကျယ်အောင်မြင်မှုရပြီးတဲ့နောက် Netflix ကလည်းကိုရီးယားဇာတ်ကားတွေရိုက်ဖို့ကိုကိုရီးယားကနာမည်ကြီးရုပ်ရှင်စတူဒီယိုတွေနဲ့ပေါင်းပြီးတော့ဒေါ်လာတန်900နီးပါးရင်းနှီးမြှုပ်နှံထားပါတယ် Netflix မှာ2020ကလူကြိုက်များတဲ့ကိုရီးယားဇာတ်လမ်းတွေတွေမှာဆိုရင်တော့ Startup နောက်ပြီးတော့ It's Okay to Not Be Okay နဲ့ What's Wrong with Secretary Kim တို့ပါဝင်ပါတယ် Netflix ကပဲကိုရီးယားနာမည်ကြီးမင်းသားနဲ့မင်းသမီးဖြစ်တဲ့ဟင်မင်းနဲ့ဆွေရင်ချင်းတို့ပါဝင်ပြီးတော့တရုတ်ဆောင်ထားတဲ့ Crash Landing on You ရုပ်ရှင်ဇာတ်ကားကအတော်ကိုလူကြိုက်များသွားခဲ့တာပါ။မြောက်နယ်တောင်ကိုရီးယားကအမျိုးသားနဲ့အမျိုးသမီးကြားအချစ်ဇလန်းကတောင်ကိုရီးယားက TVN ရုပ်သံလိုင်းမှာနဲ့ Netflix မှာပြသခဲ့တာဖြစ်ပါတယ်။ရုပ်ရှင်တွေကမင်းသားနဲ့မင်းသမီး identity ကလည်းတရုတ်ပါလုံးလို့သူတို့နှစ်ယောက်အဖြစ်မှာတကယ်ချစ်နေကြတယ်လို့တော့လူတော်တော်များများထင်နေတာပါ။မင်းသားရဲ့ company ဘက်ကလည်းနေတဲ့ကူမှာမင်းသားနဲ့မင်းသမီးအပြင်မှာချင်းတွေးခဲ့ကြရဲ့ဆိုတော့အတိအပြုပြောခဲ့ပါတယ်ရှင
်ကိုချွာချွတ်ကိုယ်모든게
ဒီကြောင်ယောက်씨는참좋은사람이야갑자기그런생각이들어요난ဒီကြောင်ယောက်씨가행복했으면
အမေရိကန်ပြည်တော်စုမှာကိုရီးယားဇလန်းတွဲ key drama တွေခေတ်စားနေတဲ့အကြောင်းကို AP သတင်းကိုအခြေခံပြီးတော့မအေးတနာကျော်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်view american တန်ရဲ့ august 28ရက်စနေနေ့ည radio အစီအစဉ်တွေကို american ပြည်တော်စု washington dc မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေပါတယ်ကျမတို့ရဲ့ radio အစီအစဉ်တွေကိုတော့ရုပ်သံနဲ့ပါဖြည့်ဆွတ်တင်ဆက်ပေးနေပါတယ်ရှင်မကြာခင်မှာထုတ်လင်းပေးမယ့်ဒုတိယနိုင်ရီဝက်မှာတော့စနေနေ့ညတိုင်းမှာတင်ဆက်ပေးနေတဲ့ဒုအတန်အစီအစဉ်အပြင်စနေညစကဝိုင်းအစီအစဉ်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်စောင့်မျှော်နားဆင်ကြပါအောင်ရှင်
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့ August 28ရက်မြန်မာပိုင်းရေဒီယိုအစီအစဉ်တွေကို American ပြည်ထောင်စု Washington မြို့တော်ကနေလိုင်းဒိုမီတာ31 32နဲ့58တို့ကနေရုပ်သံနဲ့ပါတိုက်ရိုက်ချုပ်လင့်ပေးနေပါတယ်။အခုဆက်ပြီးတော့အပတ်စဉ်တင်ဆက်ပေးနေတဲ့ဒုအသံအစီအစဉ်။နောက်မြန်မာနိုင်ငံလူ့ခွင့်ရေးချိုးဖောက်မှုအခြေအနေတွေနဲ့ပတ်သက်လို့နိုင်ငံတကာတရားရုံး ICC မှာတရားစီရင်နိုင်မဲ့အလားအလားဘာတွေရှိနေသလဲဆိုတာကိုဆွေးနွေးထားတဲ့စနေညစကားဝိုင်းတွေကိုဆက်တိုက်ထုတ်လင့်ပေးသွားပါမယ်။အခုကတော့အရင်ဆုံးမြန်မာနိုင်ငံအတွင်းလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့တင်ဆက်ပေးနေတဲ့ဒုအသံအစီအစဉ်ကိုနားဆင်ကြည့်ရှုလို့ရပါပြီရှင
်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအသံအပတ်စဉ် Podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီစီစဉ်ကို Frontier မြန်မာနဲ့ Foundation Hero တဲ့တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့မြို့ရွာတွေအလွယ်တကူဖြတ်သန်းလို့မရအောင်တင်းကျပ်စွာစစ်ဆေးခံနေရတဲ့တနင်္လာရီတိုင်းဒေသကြီးဒဝဲခရိုင်ကဒေသခံတွေနဲ့ဒို့အတန်ကစကားပြောပြခဲ့ပါတယ်။ဒေသခံတွေကတော့သူတို့စာဝတ်နေရေးအတွက်အရေးစွန့်လောက်ကိုင်းနေရပြီးအဲ့လိုစီကံတင်းကျပ်တာတွေကမျှတမှုမရှိဘူးလို့ဆိုကြပါတယ်။ဒီဆောင်မကိုဒဝဲဝဲရှ်ကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ
်။ဒေသခံတွေရဲ့လုံခြုံရေးအခြေအနေတွေကြောင့်ဆောင်းပါအတွင်းနာမည်တွေကိုပြောင်းလဲအသုံးပြုထားပါတယ
်။ကိုလေးကမှတော့မဒဝဲချင်းချင်းဟိုဟာမကောလို့မရဘူး။
ကိုနေရကိုတိသားတော်မှာသွားလို့မရပဲဖြစ်နေတာပေါ့။လောင်းလုံးကနေဒဝဲတော်ဖြတ်လို့မရပဲဖြစ်နေတယ်လေ။ကျမအနေနဲ့ကတော့အတိလို့နေမဖြစ်စေချင်ဘူးပေါ့။အလုတ်သွားနေတဲ့အလုတ်သမားတွေကလည်းအလုံးမသွားပဲဖြစ်နေတယ်လေဒီလိုအခက်အခဲတွေဖြစ်နေတဲ့အခါကျတော့အဲ့ဒီလူတွေလည်းမဖြစ်စေချင်ဘူးပေါ့နော်ကိုရကိုတီတာအချင်းချင်းလူလူလတ်သွားလို့ရအောင်လူချင်တာပေါ့
လောင်းလုံးမျိုးနယ်ကရွာတွေရွာမှာကုံစုံဆိုင်ရောင်းနေတဲ့ဒေါ်ဆန်းမြေကပြောပြခဲ့တာပါသူမကသူမဆိုင်အတွက်လိုအပ်တဲ့ရောင်းကုန်ပစ္စည်းတွေကိုလောင်းလုံးမျိုးနယ်ကနေဒဝဲမျိုးနယ်ကိုသွားဝယ်လေးရှိပါတယ်ဇူလိုင်လလယ်ကစပြီးတင်းကျပ်တဲ့စစ်ဆေးမှုတွေတားဆီးပိတ်ပင်မှုတွေလှုပ်လိုက်တဲ့အတွက်သူမသွားချင်တဲ့အချိန်တိုင်းသွားဝယ်လို့မရတော့ပါဘူး။တနင်္လာတိုင်းဒေသကြီးရဲ့မြို့တော်တဝဲမှာနေထိုင်သူတွေရဲ့လွတ်လပ်စွာသွားလာလှုပ်ရှားခွင့်အပေါ်မှာတင်းကျပ်ချုပ်ထိန်ခံထားရတာဖြစ်ပါတယ်
။အခုဆိုရင်သူတို့ကဘာချင်နေဆိုတလာလာရောက်ဖြစ်တော့မယ်။အစားတော့ဆိုလေဟိုနည်းနည်းပပ
အခုဆိုသူတို့ကန်သားချင်နေဆိုတလာလာတော့ရှိတော့မယ်လေ။အစားဆိုနည်းနည်းပပရသည်ပဲ။သုံးဘိန်းတို့ကားတို့ဘာတို့တောင်းသူတို့မှာထောက်ခံချက်တွေပါလား။အဲ့ဒါတခါတလီပစ္စည်းတည်လို့ရသေးရဲ့။နောက်ကြတော့မရတော့။စီးတဲ့သူတွေကလည်းထောက်ခံချက်ရှိမှရတယ်လေ
။ဒေါ်ဆန်းမြစ်တဝဲမြို့ကိုလာဖို့အတွက်ပေါက်တိုင်တရာဂိတ်၊ကမျောကင်တရာဂိတ်၊အိမ်ရှိပြင်ဂိတ်နဲ့ဂျော်ရောဝါဂိတ်ဆိုပြီးဝင်ပေါက်၄ခုရှိပါတယ်။ရေပြူလောင်းလုံးနဲ့တရချောင်းမြို့နယ်မှာနေတဲ့ပြည်သူတွေဟာအဲ့ဒီဂိတ်တွေကိုဖြတ်ပြီးမှကုန်ပစ္စည်းတွေကိုတဝဲမြို့မှာလာဝယ်လေးရှိပါတယ်။တဝဲမြို့ပေါ်မှာလူကြီးတသိန်းကျော်ပဲရှိပေမဲ့ဘေးဝန်းကျင်ကျေးရွာတွေကပတ်လည်ဝိုင်းနေပါတယ်။တဝဲဒေသကနေရာအချို့မှာပတ်ကွဲမှုတွေဖြစ်ပြီးနောက်ပိုင်းအဲ့ဒီဂိတ်တွေမှာဇူလိုင်လတတိယပတ်ကစပြီးစစ်ဆေးမှုတွေတင်းကျပ်လုလာပြီးရက်ကြီးအုပ်ချုပ်ရေးမှုထောက်ခံစာမပါရင်လုံးဝဖြတ်တန်းခွင့်မပေးတော့ပါဘူး။ဒါကြောင့်ပြည်သူတွေဟာမြို့ဝင်မြို့ထွက်သွားလာမှုအပေါ်မှာအကန့်အသတ်တွေကြုံလာရပါတယ်။မော့ဖြူထွေးကတဝဲမြို့ပေါ်ရှိတီအိုစေအလုပ်ယုံကအလုပ်သမားတူဖြစ်ပါတယ်။သူမနေထိုင်တဲ့ရွာမှာအုတ်ချုပ်ရည်မှုမရှိတဲ့အတွက်ဂိတ်ဖြတ်တန်းမှုထောက်ခံစာလုပ်လို့မရတာကြောင့်အလုပ်မဆင်းရတာ14ရက်ပြည့်တော့မှာပါကိုဗစ်ကပ်ဘေးရိုက်ခတ်မှုကြောင့်စီးပွားရေးတွေကျဆင်းပြီးပြည်သူတွေစာဝတ်နေရေးကျတဲနေချိန်မှာအခုလိုမျိုးတင်းကျပ်တဲ့စစ်ဆေးမှုတွေကမဖြူထွေးလို့ပြည်သူတွေအပေါ်တပူပေါ်နှစ်ပူဆင့်စီခဲ့တယ်လို့ဆိုရမှာပါ
ထောက်ခံစာတွေလည်းလိုပဲရှင်ဘယ်လိုကျနေကွက်စားတော့နောက်ဘောလို့လည်းလိုပဲရှင်
ဆက်ကတည်းကမနှစ်ယောက်ပါတယ်ဆိုတော့နှစ်ယောက်လိုလိုတာပေါ့နော်အလို့သွားဖို့တော့အရန်ကိုခက်ခဲတယ်ပေါ့ကျမတို့တွေအဲ့လိုခက်ခဲတွေကြောင့်အလို့တွေနားထားရတာပေါ့နော်ဒီလိုခက်ခဲတွေကြောင့်အရင်ကလည်းတပတ်နားဖူးတယ်တပတ်ပြတ်တက်ရပြီးအခုနားထားတာနှစ်ရက်ရှိပြီပေါ့အလို့သွားဖို့ဆိုတာကကမျောကေတတားအချိန်နေရပဲပေါ့
အခုလိုလုံနာထားရတဲ့အတွက်စာဝတ်နေရေးထိခိုက်မှုတွေရှိတယ်လို့ဆိုပါတယ်။ကျေးရွာအတွင်းလာရောက်ရောင်းချတဲ့ဈေးကားတွေ၊ဆိုင်ကယ်တွေမလာရောက်ကြတော့တဲ့အတွက်ကျဥ်ဟင်းသာအများဆုံးစားတောက်နေရတယ်လို့ဆိုပါတယ်။မော့ဖြူထွေးလို့ရွာလိုပဲအချို့ရက်ကျေးတွေမှာဆိုရင်အခုချိန်ထိအုပ်ချုပ်ရေးမှုမရှိသေးတဲ့အတွက်ထောက်ခံစာယူလို့မရတဲ့အခက်အခဲတွေနဲ့ကြုံနေရပါတယ်။ဒါကြောင့်မို့အုပ်ချုပ်ရေးမှုရှိတဲ့အခြားကျေးရွာတွေမှာထောက်ခံစာသွားယူနေရတယ်လို့ဆိုကြပါတယ်။အခြားကျေးရွာတွေမှာထောက်ခံစာယူမယ်ဆိုရင်တော့အဲ့ဒီကျေးရွာအတွင်းသိရှိသူရှိမှသာထောက်ခံစာလုပ်ပေးတာပါထောက်ခံစာသွားယူရမှာတချို့ကျေးရွာတွေမှာငွေကြေးပေးရတာမရှိပေမဲ့အချို့ရွာတွေကတော့ငွေကြေးပေးရတယ်လို့ပြောဆိုမှုတွေလည်းရှိပါတယ်လောင်လုံးမြို့နယ်ထဲကအုပ်ချုပ်ရေးမှူးတဦးဆိုရင်ထောက်ခံစာတစ်ဆောင်အတွက်ငွေကျပ်2000နှုန်းတောင်းခံနေတယ်လို့ထောက်ခံစာလုပ်ထားသူတွေရဲ့ပြောဆိုချက်အရသိရပါတယ်အဲ့ဒါနဲ့ပတ်သက်ပြီးအုပ်ချုပ်ရေးမှုအချို့ကတော့ငွေကြေးတောင်းခံတာမျိုးမရှိဘူးလို့ညင်းဆိုကြပါတယ်။တရချောင်းမျိုးပေါ်ကရက်ကွက်အုပ်ချုပ်ရေးမှုတဦးကတော့ထောက်ခံစာအတွက်ငွေကြေးတောင်းတာမရှိဘဲစေတနာလျောက်ပေးခဲ့တာမျိုးပဲရှိတယ်လို့ဆိုပါတယ်
။ကျွန်တော်တော့ငွေကြေးမှုကအဲ့ဒီမှာတခုတော့ရှိရဲ့စေတနာရှင်ဟာမျိုး
ကျွန်တော်ကတော့တပြားမှမယူပါဘူး။ဒါပေမဲ့တခုတော့ရှိရဲ့စေတနာရှိလို့တထောင်လောက်ကိုအတင်းထိုးထည့်ပေးတာမျိုးတော့ရှိတယ်။ပြန်ပေးလိုက်လို့မယူရင်တော့ထားခဲ့လိုက်တာပေါ့နော်။တိတထောက်ခံစာတစ်ချက်ကိုဘလောက်ဆိုပြီးတော့ပြောထားတာမျိုးတော့မရှိပါဘူးယူလည်းမယူပါဘူ
းနေဒီသနေသူတွေနီးတူတဝဲမျိုးပေါ်နေသူတွေလည်းမျိုးအပြင်ထွက်ရင်ရက်ကွက်အုပ်ချုပ်ရေးမှုထောက်ခံစာမပါရင်တွားခွင့်မပြုဘူးလို့ဆိုပါတယ်ဒီလိုအချိန်မျိုးမှာအုပ်ချုပ်ရေးမှုထောက်ခံစာအပြင်မှတ်ပုံတင်မှာပြရတဲ့ဂိတ်အချို့လည်းရှိတယ်လို့ဆိုကြပါတယ်ရက်ကြီးအုပ်ချုပ်ရေးမှုထောက်ခံစာရဲ့တက်တန်းကလည်းမျိုးဝင်ဂိတ်တစ်ခုနဲ့တစ်ခုမတူပြန်ပါဘူးအချို့ဂိတ်တွေမှာထောက်ခံစာတစ်ဆောင်ရှိရင်အမြဲတမ်းသွားလို့ရပေမဲ့အချို့ဂိတ်တွေကြတော့ထောက်ခံစာတစ်ဆောင်ဟာ9ရက်လောက်ပဲတက်တန်းရှိတယ်လို့ဆိုကြပါဗျ။ဒဝဲထီးခီးလမ်းပေါ်ကဒဝဲမြို့အထွတ်ဘျောတော်ဝဂိတ်မှာဆိုလဲထောက်ခံစာမပါရင်ပြန်သွားယူခိုင်းနေတယ်လို့ဆိုပါဗျ။အရှိတော်နယ်လို့ခေါ်တဲ့ဒဝဲမြို့အရှိတ်ဘက်မှာနေတဲ့ကိုဆိုးထိုက်ကတော့ထောက်ခံစာပါရင်တော့အလွယ်တကူဖြတ်တန်းလို့ရနေတယ်လို့ဆိုပါဗျ
။ဘယ်လိုပြောလဲတော့တပတ်တစ်ခါယူရမယ်လို့ပြောတော့ဗျ။ကျွန်တော်တို့ဘာမှလုပ်မရှိဘူးအဲ့ဒါအဲ့ဒီလိုမျိုးငွေပေးတာကိစ္စလည်းမရှိဘူးပေါ်ရလာတော့အဲ့ဒီဆေးတဲ့ဆိုရင်ပေါ့နော်အဲကိုမပြီးစုံရင်လောလောကူကူဖြားလို့ရတယ်ဒါမှမဟုတ်တခုကိုမပြီးစုံရင်မပေးဖြားဘူးအဲ့ဒီလိုခင်နေတယ်ကိုကပေါ့နော်ဒီထောက်ကမ်းသားမပွားရင်ပြန်ကောရေးခိုင်းတယ်ပြန်ကောရေ
းဒဝဲဒေသမှာကြုံနေရတဲ့ဒီလိုအခင်ကျင်းတွေဟာလွတ်လပ်စွာသွာလာခွင့်လူခွင့်ရေးစံချိန်စံညွန်းတွေနဲ့ဖီလာဆန့်ကျင်ဖြစ်နေတယ်လို့မှတ်ချက်ပြုပြောဆိုနေကြပါတယ်။အခုလိုထောက်ခံစာတွေနဲ့သာခွင့်ပြုနေတာကြောင့်ကိုဗစ် -19 အတွက်စစ်ဆေးတာမဖြစ်နိုင်ဘူးလားလို့ဒေသခံတွေကိုမေးကြည့်ချိန်မှာတော့ကိုဗစ် -19 အတွက်စစ်ဆေးတာမျိုးမဟုတ်ပဲလုံခြုံရေးအတွက်တီးတက်သိမ့်ကျက်တာတာဖြစ်တယ်လို့တညီတညွတ်တယ်ပြောပါတယ်။ဂိတ်တွေမှာအဖျားတိုင်းတာမှုမရှိတာဈေးဝင်ထမ်းမပါပဲစစ်သားတွေကြီးပဲစစ်ဆေးနေပြီးဆိုင်ကယ်ရဲ့ဖိနှိုင်ခုံတွေကိုဖွင့်ရှာတာလုံးဝမတင်ကြရင်မေးခွန်းများကြီးမေးတာခန္ဓာကိုယ်ထဲရှာဖွေတာတွေပါလုပ်နေတာတွေဟာကိုဗစ် -19 အတွက်ကန့်သတ်တာမျိုးမဟုတ်ဘူးလို့ပြောကြပါဗျ။စစ်ကောင်စီကတော့ဒဝဲကိုဩဂုတ်လ21ရက်နေ့မှာ stay at home မျိုးနဲ့အဖြစ်လဲကြီးညာလိုက်ပါဗျ။စိုက်ကက်တက်စီမောင်းနေနေတဲ့ကိုဇော်မိုးကတော့အခုလိုဖြတ်တန်းသွားလာခွင့်ကန့်သတ်တာနဲ့ပတ်သက်ပြီးဘသူ့ကိုမှမတင်ပြရဲဘူးလို့ဆိုပါဗျ။ည
င်တော့ပါပန်းညင်တော့ပါပန်းပြောလို့မျိုးဝင်စစ်စစ်ပဲပါဒီလိုက်သေးတို့ဒီဝိုင်းတို့
သက်ဆိုင်အောင်တော့ပြပြချင်တာရှိတယ်ရေနဲ့ပတ်သက်ရေမောင်းနေစင်တို့ဆိုက်ကယ်နေစင်တို့ပြပြီးသွားမှုပြုဖို့အခုလောလောဆယ်မှာတော့ဘသူ့ကိုမတင်ပြလို့လည်းမရသေးဘူးခြေရောက်တဲ့သူတွေကိုတင်ပြမှပဲရနိုင်မယ်လေအားလုံးကစမိတ်နဲ့ပဲလုပ်နေကြတော့တိုက်မှုလိုမျိုးပေါ့အခုကအုပ်စုဖွဲ့ပြီးတင်ပြမယ်ဆိုရင်တောင်ဆန္ဒပြတယ်ဆိုပြီးဖမ်းခံရနိုင်တဲ့အနေအထားရှိတယ်လေခက်ခဲကတော့သူတို့သိလိမ့်မယ်ပြောတဲ့သူလည်းပြောနေချာတာပါဘူးဒေဝဲနိုင်ငံတော်ကိုသွားဖို့လိုမျိုးသွားနေရတယ်ဆိုပြီ
းတာနာသိမ့်ပြီးနောက်ပိုင်းမြန်မာနိုင်ငံမှာလူအခွင့်ရေးချိုးဖောက်မှုတွေရှိနေတယ်လို့ကုလသမဂ္ဂအပါဝင်နိုင်ငံတကာအတိုင်ဝန်ကဖိအားပေးပြောဆိုနေတာတွေလည်းရှိနေတာပါလောင်းလုံးဒေသခံတဦးဖြစ်တဲ့ဒေါ်စန်းမြင့်ကတော့အခုလိုမျိုးလွတ်လပ်စွာရွှေလျားသွားလာခွင့်ကိုကတ်သတ်ခံနေရတာဟာမလုံခြုံမှုတွေကိုခံစားရစေတယ်လို့ဆိုပါတယ
်ခွင့်ရေးဟိုဆိုရှယ်နက်ဝတ်လို့ခံစားနေရတာပေါ့နော်
ခွင့်ရေးတွေဆုံးရှုံးနေတယ်လို့ခံစားနေရတာပေါ့နော်အစတုန်းကဆိုရင်ဟိုခွင့်ရေးဒီခွင့်ရေးရတယ်နောက်ပြီးသွားလို့လာလို့ရတာအဆင်ပြေတယ်အေးချင်းချင်းလုံးကြုံခံစားရအခုကတော့မလုံးကြုံတယ်လို့ပဲသူတို့မြင်တာနဲ့ကြောက်နေရတာလေ
တင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးတင်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒိုးအတန်အတန်နဲ့အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ 10:00 တွင်နဲ့တနင်္ဂနွေနေ့နဲ့6:00ကနေ 9:00 အတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုအလှရှင်တွေကပတ်မို့ကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီအစီအစဉ်ကိုနားဆင်ပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
မြန်မာနိုင်ငံအတွင်းလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့စူးစီးတင်ပြပေးနေတဲ့ဒို့အတန်အစီအစဉ်ကိုနားဆင်ကြကြတာပါရှင်။ VOA American တန်ရဲ့မြန်မာဘာသာအစီအစဉ်တွေကိုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုကတော့စနေညစကဝိုင်းအစီအစဉ်အလှည့်ကြပါပြီရှင်။မြန်မာနိုင်ငံမှာစစ်တပ်ကကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေအားလုံးကို ICC နိုင်ငံတကာတရားရုံးကတရားစီရင်နိုင်မဲ့လမ်းကြောင်းရှိနေတယ်လို့မျှော်လင့်ရတဲ့အကြောင်းကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG လူခွင့်ရေးရာဝန်ကြီးဦးအောင်မျိုးမင်းကပြောပါရယ်ဦးအောင်မျိုးမင်းကိုတော့အမတ်အင်ချင်နိုင်ကဆက်သွယ်မေးမြန်းထားပါရယ်ရှင
်မင်္ဂလာပါဦးအောင်မျိုးမင်
းဟုတ်ကဲ့မင်္ဂလာပ
ါဟုတ်ကဲ့အခုဒီ NUG အမျိုးသားညီညွတ်ရေးအစိုးရကနေပြီးတော့ ICC နိုင်ငံတကာဒီရာဇဝတ်ခုံရုံးမှာမြန်မာနိုင်ငံမှာ2002ခုနှစ်နောက်ပိုင်းနိုင်ငံတကာဥပဒေချိုးဖောက်မှုတွေကိုကျူးလွန်ခဲ့တဲ့ဒီရာဇဝတ်မှုတွေနဲ့ပတ်သက်လို့တရားစီရင်ပိုင်ခွင့် ICC အနေနဲ့စီရင်ခွင့်ကိုသဘောတူကြောင်းပေါ့နော်ဒီ ICC ကိုတင်သွင်းထားတယ်ပေါ့ဆိုတော့အဲ့တော့ ICC ဘက်ကကောဒီလိုတင်သွင်းချက်ကိုဘယ်လိုတုံ့ပြန်ထားတယ်လဲ NUG အနေနဲ့ကကော ICC ကိုဒီလိုတင်သွင်းပိုင်ခွင့်ရောရှိလားရှင့်ဒီလိုတင်ပြပိုင်ခွင့်ရောရှိလားရှင
့်ဟုတ်ကဲ့ပထမအဦးဆုံးကျွန်တော်တင်သွင်းတဲ့စာလေးအကြောင်းရှင်းပြပါရစေဒီစာအုပ်တော့ကျွန်တော်တို့ရဲ့ကျွန်တော်တို့ဒီဒုတိယသမ္မတကြီးပေါ့နော်သူကနေလက်မှတ်ထိုးပြီးတော့ဇူလိုင်လ18ရက်နေ့မှာတင်သွင်းခဲ့တာဖြစ်ပါတယ်အဲ့ဒါကတော့ ICC ရဲ့ဟိုလုံထုံးလုံကြီးကျွန်တော်တို့ဒီအပိုက်စနစ်မပုံမကွဲကျွန်တော်300လုတ်ပိုင်ခွင့်တစ်ခုဖြစ်ပါတယ်နိုင်ငံက ICC ကိုကျွန်တော်တို့လက်မှတ်ထိုးဖို့အတွက်လှုပ်ဆောင်ရတဲ့ရောမစာချုပ်ရဲ့အဖွဲ့ဝင်နိုင်ငံမဟုတ်သေးသည့်တိုင်အောင်အဲ့ဒီနိုင်ငံကနေသူ့တိုင်းပြည်အတွင်းမှာရှိနေတဲ့ ICC ကသတ်မှတ်ထားတဲ့ရာဇဝတ်မှု3မျိုးကိုချိုးဖောက်တဲ့သူကိုကိစ္စတွေကိုကျွန်တော်တို့စုံစမ်းစစ်ဆေးဖို့နောက်တစ်ခါဒါနဲ့ပတ်သက်ပြီးတော့ကြားနာဖို့နောက်တစ်ခါအမှုတွေကိုကျွန်တော်ဆွဲဆိုဖို့ဒါနဲ့ပတ်သက်ပြီးတော့တရားရုံးလုံထုံးလုံဒီတိုင်းလှုပ်ဆောင်မှုအတွက်အစိုးရကနေဒါကိုဟိုဖိတ်ကြားတယ်ဆိုလို့ရှိရင်လုတ်ပိုင်နိုင်ခွင့်ရှိပါတယ်အဲ့ဒီအချက်ကိုအသုံးပြုပြီးတော့ကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာဖြစ်ဖြစ်ခဲ့တဲ့ရာဇဝတ်မှုတွေအပြင် ICC နဲ့သက်ဆိုင်တဲ့ဟိုလူမျိုးတုံ့သက်ဖြတ်မှုတွေဒီလူသားချင်းလူသားမျိုးနွယ်တစ်ခုလုံးကိုထိခိုက်စေတဲ့ပြစ်မှုတွေစစ်ပွဲဆိုင်ရာရာဇဝတ်မှုတွေအားလုံးကို2002ခုနှစ်ဇူလိုင်လ10ရက်နေ့နောက်ပိုင်းမှာဖြစ်ခဲ့တဲ့အရာအားလုံးကိုလာရောက်ပြီးတော့စုံစမ်းစစ်ဆေးပြီးလှုပ်ဆောင်မှုအတွက်ကျွန်တော်တို့ကဟိုလက်တွဲလှုပ်ဆောင်မှုအတွက်အကြောင်းကြားတဲ့စာဖြစ်ပါတယ်အဲ့တော့ဒီစာကိုကျွန်တော်ပေးပို့ထားတယ်ပေးပို့ထားခြင်းက NUG အစိုးရအနေနဲ့ဒီကျူးလွန်ခဲ့တဲ့သူတွေနဲ့ပတ်သက်ပြီးတော့တာဝန်ယူမှုတာဝန်ခံမှုရဲ့ကျူးလွန်ခံရတဲ့သူတွေနဲ့ပတ်သက်ပြီးတော့တရားမျှတမှုခေါ်ဆောင်မှုအတွက်ကြိုးစားတဲ့ပုံစံမျိုးဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့အခုချိန်ထိ ICC ကတော့ကျွန်တော်တို့ကိုဘာမှတုံ့ပြန်မှုမရှိသေးပါဘူး။ဘာကြောင့်လဲဆိုတော့သူတို့ကိုယ်တိုင်လည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုလှုပ်ဆောင်မလဲ၊ဘယ်လိုမျိုးကင်တွယ်မလဲ၊ဘယ်လိုအကြောင်းကြားမလဲဆိုတဲ့ပုံစံမျိုးဆွေးနွေးနေရတဲ့ပုံစံမျိုးဖြစ်နေတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ။
တဖက်မှာလည်း NUG အနေထားရကြည့်မယ်ဆိုလို့ရှိရင်ဒီတရားဝင်အစိုးရပုံစံမျိုးပေါ့နော်နိုင်ငံတကာကလည်းအတိအမှတ်ပြုထားတဲ့အနေထားကလည်းမရောက်သေးတဲ့ခါကြတော့ဒီလိုမျိုး ICC မှာလည်းအစိုးရတရားအနေနဲ့ပေါ့နော်တင်သွင်းထားတယ်ဆိုတဲ့ပုံစံမျိုးလည်းဖြစ်နေတော့အဲ့တော့ဟို NUG အနေနဲ့ရင်ဆိုင်ရနိုင်တဲ့အခက်အခဲစိန်ခေါ်မှုတွေရောဘာတွေရှိမလဲရှင
်ပထမအဦးဆုံးကတော့ဒီစာကိုကျွန်တော်တင်လိုက်တဲ့အတိုင်းเนาะအစိုးရတရားအနေနဲ့ဟိုအတိအမှတ်ပြပြလက်ခံမလားဆိုတော့ပုံစံမျိုးကျွန်တော်တို့ဒါကတော့အခုကြုံတွေ့နေရသလိုပေါ့နော်ဘသူကကိုစားပြပြီးတော့လှုပ်ဆောင်မှလဲဆိုရဲအချက်နဲ့ပတ်သက်ပြီးတော့ဟိုဖြတ်ကျော်စရာဖြတ်တန်းစရာရှိပါလိမ့်မယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီဟာအဲ့ဒီမှာဟိုဒီအချက်တွေကိုဒါတကယ်တမ်းလာရောက်စုံစမ်းမယ်ဆိုလို့ရှိရင်တော့သူတို့လာရောက်စုံစမ်းမှုအတွက်ဟိုနေရာဒေသတွေအားလုံးကိုလုံလုံချုံချုံသွားနိုင်မှုတကယ်ကိုကြုံတွေ့ရတဲ့သူတွေကိုယ်တိုင်ကဒီကိစ္စနဲ့ပတ်သက်ပြီးတော့ဟိုအမှန်တိုင်းရရဝင်ဖွင့်ပြောနိုင်မှုအတွက်ကျွန်တော်စီစဉ်ပေးနိုင်မလားဒါတော့စိန်ခေါ်မှုနှစ်ခုဖြစ်ပါတယ်ဒ ဒါပေမဲ့ကျွန်တော်တို့ကတကယ်လို့များဒီတင်ပြချက်နဲ့ပတ်သက်လို့ ICC ရောမစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံတွေကြားမှာဆွေးနွေးမယ်ဆိုရင်တော့နိုင်ငံဒီပေါ်မှာအများကြီးကျွန်တော်တက်ရောက်ပါလိမ့်မယ်အဲ့တော့လက်မှတ်ထိုးထားတဲ့နိုင်ငံတွေကိုယ်တိုင်ကတရားမျှတမှုနဲ့ခုနပြောတဲ့ဒီအပြစ်ကနေကင်းလွတ်နေတဲ့ကိစ္စကိုလက်မခံလို့နိုင်ငံတကာရာဇဝတ်မှုဆိုင်ရာယန္တရားကိုလေးစားပါမယ်ဆိုလက်ခံထားတဲ့နိုင်ငံတွေဖြစ်ပါတယ်အဲ့ဒီနိုင်ငံတွေမှာဗီတိုသုံးဝင်အာဏာမရှိပါဘူးအထူးဖြင့်ကျွန်တော်တို့ကိုကုလသမဂ္ဂမှာဗီတိုအာဏာသုံးပြီးတော့ NUG နဲ့ပတ်သက်ပြီးတော့တရားဒီစစ်ကောင်စီနဲ့ပတ်သက်ပြီးတော့အရေးယူဖို့အတွက်အမြင်နဲ့အကာအကွယ်ပေးနေတရုတ်တို့ရုရှားတို့နောက်တကဘလာရုစ်တို့နိုင်ငံမျိုးတွေကအဲ့ဒီမှာလက်မှတ်မထိုးထားပါဘူးခင်ဗျအဲ့တော့သူတို့မှဝင်ပြီးတော့ဗီဒီယိုအာနာသုံးလို့လည်းမရဘူးစန့်ကျင်လို့လည်းမရဘူးအဲ့တော့လက်မှတ်ထိုးထားတဲ့နိုင်ငံတွေကြားရသဘောတူမယ်ဒါနဲ့ပတ်သက်ပြီးလက်ခံမယ်ဆိုရင်တော့ဖြစ်နိုင်တဲ့အနေအထားမျိုးရှိပါတယ်နောက်ထပ်တစ်ခုကတော့ခုနကကျွန်တော်ပြောထားသလိုပေါ့စိန်ခေါ်မှုကတော့တကယ်လို့လာရောက်စုံစမ်းမယ်ဆိုရင်တကယ်ဖြစ်ပွားတဲ့ဒေတာတွေရခိုင်ဒေတာတွေဘူတီတောင်မောင်းတော်လိုနေရာမျိုးတွေအဲ့ဒီနေရာတွေသွားနိုင်မလားဒါကတော့ကျွန်တော်တို့အခုချိန်ထိမပြောနိုင်သေးဘူး။ဒါပေမဲ့အဲ့ဒီဒေတာတွေမှာလူခွေရေးချိုးပေါက်ခံရလို့စစ်ပွဲဆိုင်ရာရာဇဝတ်မှုတွေကလူမျိုးတုံးတက်ဖြတ်မှုလို့ဆွတ်ဆွဲထားတဲ့ရာဇဝတ်မှုတွေကျုလွန်ခံရတဲ့သူတွေကအခုလက်ရှိမှာကျွန်တော်တို့မြန်မာပြည်တွင်းမှာလည်းရှိတဲ့သူတွေရှိတယ်လို့ကျွန်တော်ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေတဲ့သူတွေရှိတယ်။သူတို့ကတစင်ဒီချက်တွေစုံစမ်းစစ်ဆေးလို့ရနိုင်တဲ့အရာမျိုးရှိပါတယ်။စိန်ခေါ်မှုတွေလည်းရှိတယ်လို့ဒီစိန်ခေါ်မှုတွေကိုကြော်လွားနေတဲ့နီလန်းတွေလည်းရှိတာအများကြီးရှိတယ်ဆိုတာပြောချင်ပါတယ်ဗျ။
အဲ့တော့ဒီ2000ခုနှစ်နောက်ပိုင်းဒီမြန်မာနိုင်ငံမှာနိုင်ငံတကာဥပဒေချိုးဖောက်မှုဒီရာဇဝတ်မှုတွေပေါ့နော်အဲ့ဒါတွေနဲ့ပတ်သက်ရင်အခု2000ခုနှစ်နောက်ပိုင်းကစမယ်ဆိုလို့ရှိရင်အခုဒီမကြသေးခင်ဒီ February လကပဲဆရာနာသိမ့်ပြီးတော့ဟိုမြန်မာနိုင်ငံမှာလေဒီဆရာနာသိမ့်တဲ့အတွက်ပေါ့နော်ဒီလူတွေအစုလိုက်ပြုံလိုက်ဟိုဖိနှိပ်ခံရတာတွေနောက်ပြီးတော့ဟိုသိမ့်ဆုံးတာတွေတော့ရှိခဲ့ရတယ်ဆိုတော့အခါကျတော့အဲ့ဒီဟာတွေရောတခါတည်းအခု NUG ကဒီလို2000ခုနှစ်နောက်ပိုင်းနိုင်ငံတကာဥပဒေချိုးဖောက်မှုတွေဆိုတဲ့အပိုင်းမှာရောဘလို့ပုံစံမျိုးနဲ့ ICC ကိုတင်ပြထားပါလဲရှင်
အဲ့တော့ကျွန်တော်တို့ကသူတို့ကိုစုံစမ်းစစ်ဆေးခွင့်ဒါကိုကင်တွယ်ဆောင်ရွက်ခွင့်ဆိုတဲ့ရက်ကိုအစောဆုံးသတ်မှတ်နိုင်တဲ့2002ခုနှစ်ဇူလိုင်လ၁ရက်နေ့ကြီးကျွန်တော်တို့တောင်းဆိုထားပါတယ်အဲ့တော့အဲ့ဒီနောက်ပိုင်းမှာဖြစ်ပျက်ခဲ့တဲ့အထက်ကရာဇဝတ်မှု၃ခုစလုံးနဲ့တက်ဆိုင်တဲ့ချက်တွေကိုစုံစမ်းပိုင်ခွင့်ရှိတယ်စစ်ဆေးပိုင်ခွင့်ရှိတယ်ပြီးလို့ရှိရင်တရားစီရင်ရကြားနာခွင့်အပြစ်ပေးခွင့်အဲ့ဒါမျိုးတွေကျွန်တော်ပေးထားပြီးသားဖြစ်ပါတယ်အဲ့တော့အခုကိစ္စမှာကျွန်တော်ရိုဟင်ဂျာလို့ပြောပေမဲ့ရိုဟင်ဂျာတွေမှာဖြစ်ပေါ်ကကျူးလွန်ခဲ့တယ်ဆိုတော့လူမျိုးတုံ့တက်ဖြတ်မှုတွေအစတိုင်းရင်းသားဒေသတခြားလုံးမှာဖြစ်ခဲ့တဲ့ကရင်ကချင်းချင်းနောက်တကကျွန်တော်တို့မော်ဒီရှမ်းနောက်တကကရင်ဒီဒေသတွေမှာဖြစ်ခဲ့တဲ့စစ်ပွဲဆိုင်ရာရာဇဝတ်မှုတွေဒါတွေအများကြီးရှိပါတယ်အဲ့ဒါလည်းအကျုံးဝင်ပါလိမ့်မယ်နောက်တစ်ခုကတော့အခုအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာအပြစ်မဲ့တဲ့ဒီသူတွေကိုเนาะမတန်မဆအင်အားတွေတုံးပြီးတော့တတ်ဖြတ်တာတွေအခုချိန်မှာကျွန်တော်တို့ကဏီတို့မင်းခင်းတို့ရင်းမာပြည်တို့မှာဖြစ်ခဲ့တဲ့ရွာသားတွေအကုန်လုံးကိုဖျက်ဆီးပြီးရွာတွေကိုဖျက်ဆီးပြီးတော့အစုလိုက်ပြုံလိုက်တတ်ဖြတ်တာတွေအကုန်လုံးအကျုံးဝင်ပါပါအဲ့တော့ဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့ခုနကပြောသလိုပေါ့နော်ဟိုပြီးခဲ့တဲ့ဟိုးရင်တော့ဖြစ်ခဲ့တဲ့အဖြစ်အပျက်တွေကိုစုံစမ်းမှုအတွက်တို့လှုပ်ဆောင်နိုင်တယ်လို့လက်ရှိမှာဖြစ်ပေါ်နေတဲ့အဖြစ်အပျက်ကိုတို့သိအောင်ကျွန်တော်တို့နေဒီຫນွေဦးတော်လန်ရေးအာနာသိမ့်ပြီးတဲ့နောက်ပိုင်းမှာဖြစ်ခဲ့တဲ့ဆန္ဒပြတဲ့လူမှတတ်ဖြတ်တာတွေထောင်ထဲမှာနှိမ့်ဆက်ခံလို့တေဆုံးတာတွေနောက်တစ်ခါမြို့တွေပေါ်တွေမကတော့ဘဲနဲ့ကျေးလက်ဒေသတွေမှာစီးနော်အင်အားတွေအလုံးချင်းသုံးပြီးတော့တတ်ဖြတ်မှုတွေဖျက်ဆီးမှုတွေနောက်တစ်ခါကျွန်တော်တို့အဲ့ဒါတွေကြောင့်မလို့စစ်ပွဲဒီဖြစ်ပွားပြီးတော့တင်းရှောင်နေရတဲ့ ITB ကိစ္စတွေအဲ့ဒီကိစ္စတွေအားလုံးကိုကျွန်တော်တိတ်ချပြင်ဆင်ထားပါတယ်အဲ့တော့ကျွန်တော်ရထားတဲ့အချက်တွေကတကယ်လို့များ ICC ကဒီကိစ္စကြီးစုံစမ်းမယ်ဆိုရင်အလွယ်တကူအထောက်အထားတပ်တွေခိုင်ခိုင်လုံလုံနဲ့ပေးပို့နိုင်မဲ့တပ်တွေအထောက်အထားများတမိုင်းအချက်လည်းများဖြစ်အောင်လှုပ်ဆောင်ထားပါပြီဗ
ျဟုတ်ကဲ့အခုလို့ဒီ NUG ဘက်ကအရင်အရတားအစိုးရနဲ့နိုင်ရှင်ပေါ့နော်ဒီလိုပြောင်းလဲရက်တီလာတဲ့အနေအထားမှာဒီ Rohingya ဘက်ကရော NUG ပေါ်ပေါ့နော်ဘယ်လောက်ထိယုံကြည်မှုရှိနိုင်မလဲရှင
်ကျွန်တော်တို့မှာတစ်ဖက်နဲ့တစ်ဖက်ဟိုတန်တရားရှိစရာတွေစိတ်မချစရာတွေကအစဉ်လိုက်တိုင်းဖြစ်ခဲ့ပါတယ်အရင်တည်းကကျွန်တော်တို့ဒီကိစ္စနဲ့ပတ်သက်လို့ Rohingya ပြည်သူတွေကရ Rohingya လို့မခေါ်နိုင်ခဲ့တဲ့ကိစ္စဒီလိုမျိုးဖြစ်ပျက်ခဲ့တဲ့ဆိုတဲ့အကြောင်းအရာကိုမှဟိုထုတ်ဖော်ပြီးမပြောရတဲ့ကိစ္စကြောင့်ရိုဟင်ဂျာတွေဘက်ကလည်းကျွန်တော်တို့မှာတန်တရားကျွန်တော်တို့ဘက်မှာတန်စရာဆိုရင်ရှိနေတော့မှာဒါပေမဲ့ကျွန်တော်တို့ဘက်ကတော့ဒီကိစ္စတစ်ခုကဟန်ပြမဟုတ်ဘဲနဲ့ရိုဟင်ဂျာတွေမကဘူးတိုင်းရင်းသား ဒီအများကြီးပေါ်မှာလည်းဒီလိုချုပ်ဖောက်မှုတွေဖြစ်နေလူသားတွေအားလုံးအတွက်ဒီလိုမျိုးအမှန်တရားကိုဖော်ဆောင်မယ်ဆိုတာကိုကျွန်တော်လုပ်ငန်းတွေတဖြည်းဖြည်းချင်းနဲ့တက်တည်ပြလာပါတယ်ပထမဆုံးအတိအမှတ်ပြမှုတွေကျွန်တော်ရှိလာတယ်အခုဆိုလို့ရှိရင်ကျွန်တော်ရိုဟင်ညာနဲ့ပတ်သက်တဲ့မူဝါဒဘယ်လိုရက်တည်လဲဆိုတာဖြစ်လာတယ်တစ်ချိန်တည်းမှာဒီနေ့ဆိုလို့ရှိရင်ရိုဟင်ညာတွေလေးနှစ်ဒီလိုမျိုးအမြောက်များတိတ်ဆုံးခဲ့တဲ့လေးနှစ်ပြည့်အဲ့ဒီမှာလဲ NUG ရဲ့ဟိုရက်တည်ချက်နော်ရိုဟင်ညာတွေပေါ်မှာဟိုနားလေခံစားရတဲ့ဆိုရင်ရက်တည်ချက်လဲကျွန်တော်ထုတ်လာတယ်ကျွန်တော်တို့ဝင်းကြီးဌာနအနေနဲ့ဆိုဒီကနေ့ပဲရိုဟင်ညာတွေနဲ့เนาะတွေ့ဆုံတဲ့အပွဲမှာဒီလိုဖြစ်ဖြစ်ခဲ့တဲ့ပုံမှာလုံးဝစိတ်မကောင်းဖြစ်တဲ့အကြောင်းဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်ကျူးလွန်တာမဟုတ်ပေမဲ့ဒီဝင်းကြီးတယောက်အနေနဲ့ဒါကိုကျွန်တော်တာဝန်ရှိတယ်ဆိုပြီးတော့เนาะခံစားမိတဲ့အကြောင်းတောင်းပန်တဲ့ဟာတွေလှုပ်လာတယ်ဒါဆိုလို့ရှိရင်တော့တဖြည်းလုံးရင်ကင်ရင်နဲ့စိတ်ရင်းစေတနာမှာပူတည်လာမှာပါအဲ့တော့ထိုင်ပြီးတော့တန်တရားနဲ့ကြည်တာမဟုတ်ပဲနဲ့လှုပ်ဆောင်မှုတိုင်းလှုပ်ဆောင်မှုကတန်တရားပြအောင်လှုပ်ဆောင်တဲ့ပုံစံမျိုးဖြစ်အောင်ကြိုးစားနေတယ်တစ်ချိန်တည်းမှာဒီလိုမျိုးတန်တရားနဲ့ကြည်နေတဲ့သူတွေကိုယ်တိုင်ကိုလည်းကျွန်တော်လည်းတန်တရားနဲ့မကြည်ပဲနဲ့လက်တွဲပူးပေါင်းပါဝင်မှုတွေလည်းကျွန်တော်တို့လက်ကမ်းကြိုဆိုပြီးတော့လှုပ်လာခြင်းကတန်တရားကိုတဖြည်းဖြည်းပျောက်ဖို့အတွက်အစဉ်လာနေလုပ်ငန်းတွေဖြစ်လာပါပြီဗျ။အ
င်္ဂါနေ့ကပဲစစ်ကောင်စီကနေပြီးတော့လူမျိုးတွန်းတက်ဖြတ်မှုဆိုင်ရာရာဇသက်ကြီးပုံမှ317မှာသူတို့ပြင်ဆင်ဖြည့်ဆွတ်တယ်ပေါ့လေဒါသူတို့အနေနဲ့လူမျိုးတွန်းတက်ဖြတ်မှုကိုပို့ပြီးအကာအကွယ်တွေပေးနိုင်ဖို့ဆိုပြီးတော့အချက်လက်တွေအသေးစိတ်တွေထပ်ပြီးတော့သူတို့ဖြည့်ဆွတ်တာတွေရှိပါတယ်ဆိုတော့ဒီပေါ်မှာရောဥအောင်မျိုးမင်းတို့အနေနဲ့ရောဘယ်လိုသုံးသပ်လဲရှင်
အဲ့တော့ဒီဟာတစ်ခုကနည်းနည်းတော့ထူးဆန်းတာပေါ့နော်သူတို့ဘယ်လိုမျိုးရည်ရွယ်ချက်အမှန်နဲ့လုပ်လဲတော့မသိဘူးအဲ့တော့အဲ့ဒီတိုင်းမှာကျွန်တော်တို့တစ်ဖက်ကကြည့်နိုင်တာတော့ဟိုကိုကိုကူပြောင်းမှုမဟုတ်ဘဲနဲ့ကိုကိုကူအကာအကွယ်ယူဖို့လှုပ်ဆောင်တဲ့ပုံစံမျိုးဖြစ်နိုင်နေဆိုတဲ့အခြေအနေမျိုးတော့ကျွန်တော်စဉ်းစားမိပါတယ်။တကယ်လို့များသူတို့ဘက်ကဒါတွေနဲ့ပတ်ပတ်စုံစမ်းစစ်ဆေးမှုရှိလာရင်တော့ငါတို့ကမကျူးလွန်ပါဘူး။ဒါကြောင့်မို့ငါတို့ဥပဒေတော်မှပြောင်းပြီးတော့ကာကွယ်ပေးပါတယ်။ငါတို့သာလူခွေကာကွယ်ဆောင်ရှောက်တဲ့သူဖြစ်တယ်ဆိုတဲ့အကြောင်းပြချက်ကိုလှုပ်ဆောင်မလား။ဒါမှမဟုတ်လို့ရှိရင်တော့ဘသူတွေကတော့လူဒီလိုမျိုးကိစ္စတွေကျွန်တော်စိုက်တွေကျူးလွန်နေမှာပါပါတယ်။သူတို့ကတော့ပြည်တွင်းတရားဥပဒေရအရေးယူပါမယ်ဆိုပြီးတော့များတစ်ဖက်လည်းနဲ့လှုပ်ဆောင်မလားတွေးစရာတော့အများကြီးရှိတာပေါ့နော်ဒါပေမဲ့ဘလောက်ထိပဲဥပဒေပြောင်းပြောင်းသူတို့မှဥပဒေကိုပြောင်းပိုင်ခွင့်ရှိတော့အစိုးရမဟုတ်ဘူးဆိုတာကိုသဘောပေါက်သိချင်ပါတယ်လှုပ်ထုံးလုံနည်းရာပြောင်းပိုင်ခွင့်မရှိဘဲနဲ့သူတို့လှုပ်ချင်တယ်လို့လှုပ်တဲ့အရာမျိုးဖြစ်တယ်နောက်တစ်ခုကဘလောက်ထိပဲဒီဥပဒေပြောင်းပြီးတော့ genocide တွေမဖြစ်အောင်ငါတို့လုပ်ပါတယ် genocide ကျူးလွန်တဲ့သူတွေကိုငါတို့ကဟိုအပြစ်ပေးပါတယ်လို့ပြောပြောကျူးလွန်တဲ့သူကဘယ်သူလဲဆိုတာမြန်မာပြည်တစ်ပြည်လုံးရောကဘာလုံးအောင်သိရှိပြီးသားပါအဲ့တော့ဘလောက်ထိပဲဒီလိုမျိုးပုံစံမျိုးနဲ့ကာကွယ်ယူပေမဲ့တကယ်ကျူးလွန်တဲ့သူကဘယ်သူလဲဘလိုမျိုးပုံစံနဲ့ကျူးလွန်ခဲ့လဲဆိုရယ်တက်တေထောက်ထားတွေရောအခုလိုပြောင်းလဲမှုရသူတို့ဒါကိုရှောင်ရှားနိုင်မှာမဟုတ်ပါဘူးဆိုတာသိကြပါတယ်ဗျဟု
တ်ကဲ့အခုလိုပဋိပက္ခဖြစ်နေတဲ့မြန်မာနိုင်ငံမှာဒီမြန်မာစစ်တပ်တင်မဟုတ်ဘူးပေါ့နော်တိုင်းသားလက်နက်ကိုင်တွေအဖွဲ့ဘက်ကလည်းသူတို့ကပြန်ပြီးတော့တိုက်ခိုက်ရတဲ့အတွက်အဲသူတို့မှာလေဥပဒေချိုးဖောက်မှုတွေရှိခဲ့တဲ့အပိုင်းပေါ့လေအဲ့ဒီမှာမကြသေးခင်သတင်းပတ်တွေကပဲ KNU ပေါ့လေအဲ့ဒီဘက်ကနေပြီးတော့သူတို့ဒီ KNP နယ်ဘက်မှာလူ25ယောက်ကိုတပ်ဖြတ်ခဲ့တဲ့ကိစ္စမှာအဲ့ဒါသူတို့ထုတ်ဖော်ပြီးတော့ပေါ့နော်ဒီကိစ္စကိုသူတို့စုံစမ်းမယ်နောက်နိုင်ငံတကာဥပဒေနဲ့အညီသူတို့ဒီအရေးယူဆောင်ရွက်တာတွေကိုလည်းလက်ခံမယ်ဆိုပြီးတော့ဟိုကြေညာလိုက်တာလည်းရှိပါတယ်ဆိုတော့ဒီလိုအပိုင်းမှာဒါဟာဒီ KNU ဘက်ကပေါ့နော် KNDO ဆိုတဲ့တက်ကနေပြီးတော့လူ25ယောက်ကိုတက်ခဲ့တဲ့ကိစ္စဟာစစ်ရာဇဝတ်မှုကျူးလွန်တယ်ဆိုပြီးတော့လေ45 rights ကလည်းကြီးညာချက်ထုတ်ပြန်ထားတာရှိတယ်ဒါပေမဲ့လည်းတစ်ဖက်မှာနိုင်ငံတကာဥပဒေနဲ့ပူးပေါင်းဆောင်ရွက်မယ်အဲတရားရုံးအနေနဲ့လည်းပူးပေါင်းဆောင်ရွက်မယ်ဆိုတဲ့ပုံမှာလည်းကြိုးဆိုတယ်ဆိုတော့ဒီလိုမျိုးအနေအထားမျိုးကိုရောဥအောင်မျိုးမင်းဘယ်လိုသုံးသပ်ပါလဲရှင
်တရားတော့သက်ဆိုင်ရာအဖွဲ့အစည်းကအမှန်တရားအတွက်ယက်တည်တဲ့မှန်ကန်တဲ့လုပ်ရလို့ကျွန်တော်ပြောချင်ပါတယ်ဘာကြောင့်လဲဆိုတော့ဖြစ်လာတဲ့အရာကိုကျွန်တော်တို့ဘယ်တော့မှဝေမခံနိုင်တဲ့ပြဿနာတွေကအခုချိန်ထိတက်နေတုံးပါကျွန်တော်တို့မြန်မာနိုင်ငံမှာလည်းတက်မတော်ကကြီးလွန်တာတွေရှိတယ်အဲ့ဒီကိစ္စတွေကိုမရှိပါဘူးဆိုတဲ့စင်ကြင်နဲ့လှုပ်ဆောင်ခဲ့တယ်တစ်ချိန်တည်းမှာလည်းအစိုးရကလည်းဒါတွေမဟုတ်ပါဘူးဆိုပြီးတော့ကာကွယ်တဲ့အခြေအနေကြောင့်အခုထက်ထိကျွန်တော်တို့ဒီပြဿနာတွေကိုရှင်းလို့မရဖြစ်ပါတယ်အဲ့တော့ခုနလိုမျိုး KNDO ကနေကြီးလွန်ခဲ့တဲ့ဒီဖြစ်ရပ်တစ်ခုကိုဒါနဲ့ပတ်သက်ပြီးတော့အရေးယူဆောင်ရွက်နေတာလည်းတွေ့ရတယ်နောက်တစ်ခါဒါနဲ့ပတ်သက်ပြီးတော့ဟိုနိုင်ငံတကာဥပဒေအရလည်းသူတို့စီရင်မှမယ်လို့ပြောတဲ့ဟာလည်းဒါကြိုးစိုးသိနေတဲ့ဟာမှာအမှန်ကိုအမှန်ဝန်ခံရေးတယ်အမှားတစ်ခုကျူးလွန်တဲ့ခါမှာလည်းပြန်ပြီးတော့ဒါကိုအရေးယူနိုင်တဲ့လုပ်ငန်းစဉ်ထူထောင်နိုင်ခြင်းအားကောင်းတဲ့အချက်ဖြစ်ပါတယ်အဲ့တော့ဒါမျိုးကိစ္စတွေကိုကျွန်တော်တို့ကြိုးစိုးပါတယ်ခင်ဗျဒီနေရာမှာကျွန်တော်တို့ပြောဖို့ကိစ္စတစ်ခုကတော့ဟိုရာဇဝတ်မှုနိုင်ငံတကာရာဇဝတ်မှုတွေကျူးလွန်နေဆိုတဲ့ဟာက တကယ်လို့သာကိုတိုင်းပြည်မှာတိကျခိုင်လုံတဲ့တရားစီရင်စနစ်နဲ့ခိုင်မာတဲ့အပြစ်ပေးအရေးယူမှုရှိတယ်ဒါကကိုနိုင်ငံတွင်းမှာကိုဖြေရှင်းလို့ရပါတယ်နောက်တကယ်လို့ခုနကတော့ကိစ္စတစ်ခုကဟိုအပြစ်ရှိတဲ့သူကကျူးလွန်ရင်သားနဲ့အပြစ်ကကင်းလွတ်နေတော့ကျန်တဲ့နိုင်ငံတကာအရကျွန်တော်တို့ဆက်ပြီးတော့လှုပ်ဆောင်နေတာရှိပါတယ်အခုတော့ KNU ကသူ့ဘက်သူစီစဉ်မယ်သူ့ရဲ့လုံနိုင်တဲ့ကိစ္စနဲ့လှုပ်ဆောင်မယ်ဒီကိစ္စတစ်ခုကထိုက်တင့်တဲ့အပြစ်ပေးရေးယူမှုရှိလာလို့ရှိရင်နိုင်ငံတကာကိုကျွန်တော်တင်စရာမလိုပါဘူးကျွန်တော်တို့ဘာကြောင့်မြန်မာနိုင်ငံအကြောင်းအရာကိုနိုင်ငံတကာကိုတင်နေလဲဆိုတော့ကျွန်တော်တို့တိုင်းပြည်မှာရှိသမျှဥပဒေမှန်သမျှအရင်တော့ရှိခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေအစတတ်မတော်စစ်တပ်ကကျူးလွန်ရင်အရေးမယူနိုင်အောင်ကာကွယ်ပေးနေတဲ့ဥပဒေရှိတယ်တဲ့ချိန်ထဲမှာကျူးလွန်နေတဲ့သူကိုအရေးယူမယ်ဆိုလို့ရှိရင်လေဥပဒေရဲ့အထက်မှာဘယ်သူမှမရှိလို့ပြောထားသည့်တိုင်အောင်စစ်တပ်ကကျူးလွန်နေအထူးဖြင့်တာဝန်ရှိစစ်ကောင်ဆောင်ကြီးများကျူးလွန်ရင်ဘယ်သူမှဒါကိုအရေးမယူနိုင်တဲ့ culture of impunity အဖြစ်ကကျူးလွန်နေတဲ့သူတွေအဖြစ်ကနေကင်းလွတ်နေတဲ့ယဉ်ကျေးမှုရတည်ရှိနေလို့နိုင်ငံတကာကိုကျွန်တော်တို့တင်ပြပြီးတော့ချိတ်ဆက်လှုပ်ဆောင်နေရတာဖြစ်တယ်ဆိုတာရှင်းပြချင်ပါတယ်
NUG အမျိုးသားညီညွတ်ရေးအစိုးရရဲ့လူခွင့်ရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းပဲဖြစ်ပါတယ်အခုလို့ VOE မြန်မာပိုင်းကိုအချိန်ပေးဖြေကြားပေးတဲ့အတွက်ဦးအောင်မျိုးမင်းကိုကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ
်မြန်မာနိုင်ငံလူခွင့်ရေးချိုးဖောက်မှုနိုင်ငံတကာတရားရုံး ICC မှာတရားစီရင်နိုင်မဲ့အလားအလာတွေနဲ့ပတ်သက်ပြီးတော့ကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG လူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းကိုမဲ့ရင်ချင်းနိုင်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်စနေနေ့ည VOE မြန်မာဘာသာအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေပါတယ်မြန်မာအမေရိကန်နဲ့ကမ္ဘာတဝန်းကနောက်ဆုံးရသတင်းတွေသတင်းဆောင်မတွေကိုနေ့စဉ်စူးစီးတင်ပြပေးနေပါရရှင်။ရုပ်သံတွေနဲ့ပါဖြစ်ဆက်တင်ဆက်ပေးနေတဲ့ Smart Radio ရဲ့ Radio Season တွေကိုတော့ VOA Website စာမျက်နှာ bamis.voanews.com အပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုလို့ရပါတယ်။အခုကတော့စနေနေ့ညပိုင်းအတွက်နောက်ဆုံးရသတင်းအချင်းချုပ်ကိုနန်းလောင်ကပြောပြပေးပါမယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံတဲကအဲအစွန်ရအုပ်စုတစ်ခုကိုပြင်မှတ်ထားပြီးတော့အမေရိကန်စစ်တပ်ကအဝေးထိန်ဒရုန်းယာဉ်နဲ့တိုက်ခိုက်ခဲ့တာကြောင့်အာဖဂန်ကဘိုးလေစိတ်တိုက်ခိုက်မှုကိုစီစဉ်ခဲ့သူလို့ယုံကြည်ရတဲ့လူတယောက်သိဆုံးခဲ့ပါတယ်။ကြာတာပတင်းနေ့ကကဘိုးလေစိတ်ဘုံခွဲတိုက်ခိုက်မှုမှာသူပါဝင်ပတ်သက်မှုရှိသလားဆိုတာကတော့ချက်ချင်းမသိရသေးပါဘူး။လေစိတ်တိုက်ခိုက်မှုဖြစ်ပြီးတော့48နာရီအတွင်းမှာပဲအမေရိကန်စစ်တပ်ကအဝေးထိန်ဒရုန်းယာဉ်နဲ့လေကြောင်းကနေတိုက်ခိုက်ခဲ့တာပါ။လုံခြုံရေးချင်းချောက်မှုတွေရှိနေတဲ့အတွက်လေစိတ်ဝင်ပေါက်လေးခုအနီးရောက်နေကြတဲ့အမေရိကန်နိုင်ငံသားတွေအဲ့ဒီနေရာကနေချက်ချင်းထွက်ခွာသွားကြဖို့အမေရိကန်နိုင်ငံခြားရေးဌာနကအင်တာနက်ဆက်မျက်နှာမှာတင်ထားတဲ့အမေရိကန်တိုင်ယုံရဲ့ကြေညာချက်ချက်မှတိုက်တွန်းထားပါတယ်။တရုတ်နဲ့တိုင်ဝမ်ကြားရေပြင်းမှာအမေရိကန်ရစ်တပ်တင်မော်ဒဇင်းနဲ့ကမ်းခြေစောင့်ဖြတ်တင်မော်ဒဇင်းတို့ခုံမောင်းထားတဲ့အပေါ်တရုတ်ကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ကန့်ကွက်ပြောဆိုပါရတယ်။တီးကြအုပ်ချုပ်နေတဲ့တိုင်ဝမ်ကျွန်းကိုသူ့ပိုင်အဖြစ်တရုတ်ကကြေညာထားတာပါ။ဒါဟာရန်စတဲ့လို့ရဖြစ်ပြီးတော့မိုင်းတရားအကျယ်ရှိတဲ့တိုင်ဝမ်ရေလက်ကြားအချမ်းတင်ငင်ကြီးအတွက်အမေရိကန်ဟာအကြီးမားဆုံးခြေချမှုဖြစ်ပြီးလုံခြုံရေးဆိုင်ရာပေးအန္တရာယ်ကြအောင်လုပ်သူဖြစ်တယ်ဆိုတာပြသနေတယ်လို့တရုတ်ကာကွယ်ရေးဌာန website မှာတင်ထားတဲ့ထုတ်ပြန်ချက်တစ်ခုမှပြောထားပါရတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ကိုတန်တမာရင်နီလန်းနဲ့ချင်းကပ်ဆောင်ရွက်လို့မအောင်မြင်တော့တခြားနီလန်းတွေနဲ့စဉ်းစားကောင်းစဉ်းစားမယ်ဆိုတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ပြောဆိုချက်ဟာတရားနီလန်းမကျတဲ့ချိန်ချောင်းမှုဖြစ်တယ်ဆိုပြီးအီရန်ထိတ်တန့်လုံခြုံရေးအရာရှိတယောက်ကစနေနေ့မှာဆွဆွဲပြောဆိုပါရယ်အီရန်နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့တန်တမာရင်နီလန်းကိုအရင်ရွေးချယ်ထားပါတယ်လို့သမ္မတဘိုင်ဒန်ကဣသရေးဝန်ကြီးချုပ်နဖတ်လီဘန်နက်နဲ့အင်ဘီရိုမာတောက်ကြနေ့ကတွေ့ဆုံချိန်အတွင်းပြောဆိုခဲ့တာပါတန်တမာရင်နီလန်းမအောင်မြင်မှသာလျှင်တခြားနီလန်းကိုရွေးမယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောဆိုခဲ့ပေမဲ့ဘလို့နီလာမျိုးလဲဆိုတော့ကိုတော့ပြောမသွားပါဘူးတရုတ်အစိုးရဟာ COVID-19 ရောဂါမူလအစနဲ့ပတ်သက်ပြီးတော့အရေးကြီးတဲ့အချက်လက်တွေကိုဖွင့်မချပဲနဲ့ထိန်းချုပ်ထားတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတောက်ကြနေမှာပြောလိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးဟာဇီဝလက်နက်တစ်ခုဖြစ်တယ်လို့မယူဆတဲ့အကြောင်းအမေရိကန်ထောက်လင်းရေးအဖွဲ့တွေကပြောလိုက်ပြီးတဲ့နောက်သမ္မတကအဲ့ဒီလိုပြောတာပါဒါပေမဲ့လဲဗိုင်းရပ်စ်ပိုးဟာတက္ကသိုလ်ကတစ်ခုကနေမတော်ဆအပြင်ကိုရောက်တာလားဆိုတဲ့အပေါ်မှာတော့အမေရိကန်ထောက်လင်းရေးအဖွဲ့တွေကြားသဘောထား꿰နေပါတယ်
ဩဂတ်စ်လ28ရက်နောက်ဆုံးရသတင်းချင်းချုပ်ကိုနှမ်းလောင်ပြောပြပေးခဲ့တာပါဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရနိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့နာရှွာကယ်လီနဲ့ဂျွန်ဝေါ်ကာတို့ဖြစ်ပါတယ်အခုထုတ်လွှင့်ပြီးတဲ့အစီအစဉ်ကိုအစီအစဉ်ပြပြချင်းည10နာရီကနေ17နာရီမှလည်းတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါရရှင် VOA ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကျန်းမာပေးကင်းကြပါစေကိုဗစ်ကပ်ဘေးကနေလည်းအမြန်ဆုံးကျော်လွှားနိုင်ကြပါစေလို့ VOA 102 1တော်သားတွေအားလုံးကဆုတောင်းပေးပါတယ်မှခင်ပြထွေးပါရှင်
This program has come to you.